Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်မေလ9ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမောပါတနင်္လာညမှာတော်ရရှင်နေနားဆရာမဲထိတ်တဲ့ရောက်သတင်းတွေကတော့ဒီသတင်းပတ်ထဲမှာကျင်းပမဲ့ American ASEAN ထိပ်သီးဆွေးနွေးပွဲမှာအာဏာသိမ်းမြန်မာစစ်တပ်ကိုဖိအားပေးဖို့လူခွေဆိုင်ရာ ASEAN လွှတ်တော်အမတ်များအဖွဲ့ကဒီကနေ့တိုက်တွန်းလိုက်ပါတယ်ထိတ်တဲ့ရောက်နိုင်ငံတကာသတင်းမှာတော့ဒုတိယကမ္ဘာစစ်အောင်ပွဲအထိမ်းမဲ့နာစီတွေကိုဖယ်ရှားဖို့ယူကရိန်းကိုဝင်ပြီးတော့တိုက်တာလို့ရုရှားကပြောပေမဲ့ဒီတိုက်ပွဲကဘလို့မှစင်ကြယ်ပေးလို့မရတဲ့အသက်လွတ်ဝင်တိုက်တဲ့တိုက်ပွဲဖြစ်ပါတယ်ဆိုတာကိုအနောက်နိုင်ငံတွေကဝေဖန်လိုက်တဲ့အကြောင်းသတင်းတွေနဲ့အတူမြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေထဲမှာတော့ကရင်ပြည်နယ်ဖာပွန်ခရိုင်ကရင်မျိုးသားစီယုံတပ်မဟာငါထိန်ချုပ်နယ်မြေထဲမှာကိုစစ်ကောင်စီတပ်တွေကလက်နက်ကြီးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်2022ခုနှစ်တွင်လေးလအတွင်းမှာပဲကလေးငယ်14ဦးထိအသက်ဆုံးပါခဲ့ရပါတယ်
ကလေးကနေနဲ့ဖိခိုက်တယ်ရမှုစုံမမှကြားလို့ရှိရင်တော့ဒီပြလကုံချီဆိုလို့ရှိရင်ကျွန်တော်တို့ကလေးက14ရောက်ပေါ့နော်စုံမမှ14ရောက်ရှိတယ်တန်ရင်ရတာအယောက်လေးဆိုချိုရှိတယ
်ကရင်လူခွေအဖွဲ့ပြောခွင့်ရစောနန္ဒာစူပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရင်းမပင်နယ်ထဲမှာတော့စစ်ကောင်စီတပ်ကနေနေရှင်းလင်းနေတို့ဒေသခံထောင်နဲ့ချီဘေးလွရာကိုတင်းချောင်နေရပါတယ်ရခိုင်ပြည်နယ်ကြောက်တော့မဟာမုနိစစ်ဘေးဒုက္ခသည်စခန်းမှာမိလောင်ကျမှုဖြစ်ပွားခဲ့ပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္လာညရဲ့ထိတ်တဲရောက်သတင်းတွေကိုဥတမောင်တန်းနဲ့ကိုခမောင်စိုးမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ဒီသတင်းပတ်ထဲကျင်းပမဲ့ American ASEAN ထိပ်သီးဆွေးနွေးပွဲမှာအာဏာသိမ်းထားတဲ့မြန်မာစစ်တပ်ကိုဖိအားတိုးမြင့်ပေးဖို့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကဒီကနေ့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဆီယံနိုင်ငံတွေကပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေတွန်းပြင်သွားဖို့ရည်ရွယ်တယ်ဆိုပြီးဒီနိုင်ငံတွေကခေါင်းဆောင်တွေပြောဆိုထားကြတဲ့အတိုင်းမြန်မာပဋိပက္ခကြောင့်အာဆီယံဒေသတွေကြုံတွေ့နေရတဲ့ငြိမ်းချမ်းရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့လုံခြုံရေးဆိုင်ရာချိန်ချောက်မှုတွေကိုလိလုမရှိဘဲထိထိရောက်ရောက်ကိုင်းတွယ်ဖြည့်ရှင်းတဲ့အကြောင်း APHR ကဒီကနေ့ကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံတွင်ပြည်ထောင်စုအလုံးရဲ့တရားခွင်ဟာရွေးကောက်ခံအစိုးရကိုအာဏာသိမ်းယူခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကြောင့်ဖြစ်ပြီးမြန်မာစစ်တပ်ဟာရက်စက်ကြမ်းကြုတ်တဲ့လုပ်ရတွေကိုနိုင်ငံတော်မှကြဲကြဲပြန့်ပြန့်ကျူးလွန်နေတယ်လို့လည်း APHR ကပြောပါတယ်။မြန်မာစစ်တပ်ရဲ့လုပ်ရတွေဟာစစ်ရာဇဝမှုနဲ့လူသားဓုအပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်နိုင်တယ်ဆိုတာကိုလူခွင့်ရေးဆရာကုလသမဂ္ဂမဟာမင်းကြီးယုံကလည်းပြောဆိုထားတဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာသူကိုယ်တိုင်ပါဝင်သဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလုံးဝလေ့လျူရှုပြီးအကြမ်းဖက်မှုတွေဆက်လက်ကျူးလွန်နေတာကြောင့်အခုလာမယ့်အမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြန်မာစစ်တပ်ပေါ်ထိရောက်တဲ့ဖိအားပေးမှုတွေပူးပေါင်းချမှတ်သွားဖို့ APHR အဖွဲ့ကတိုက်တွန်းလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုဆွဲဆိုထားတဲ့အဂတိလိုက်စားမှုတွေတဲကရဟရင်၅ရန်ဝယ်ယူမှုနဲ့သက်ဆိုင်တဲ့အမှုကိုဒီကနေ့နေပြည်တော်အထူးတရားရုံးမှာစစ်ဆေးခဲ့တယ်လို့သိရပါဗျ။ဒီကနေ့စစ်ဆေးရာမှာတရားလိုဖြစ်သူစစ်ကောင်စီရဲ့အာဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကဦးအောင်ခန့်ကိုစစ်ဆေးခဲ့တာပါ။ရဟရင်ငားရမှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုစစ်ကောင်စီဘက်ကအာဂတိအမှုငားမှုနဲ့ဆွဲဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့အမှုတွေကိုလာမယ့်မေလ16ရက်နေ့မှာထပ်မံစစ်ဆေးဖို့ရုံးချိန်ပေးထားပါတယ်။အဲ့ဒီနေ့မှာတော့ရဟရင်ငားရဝယ်ယူတာနဲ့ပတ်သက်လို့ဆွဲဆိုထားတဲ့တခြားအမှုတွေကိုစစ်ဆေးသွားမှာဖြစ်တယ်လို့သိရပါတယ်။ဒီကနေ့ရုံချင်းတက်လာတဲ့ဒေါအောင်ဆန်းစုကြည်ကဥဝင်းမြင့်ပါကျမ်းမာရေးကောင်းမွန်တယ်လို့သိရှိရပါတယ်စစ်ကောင်စီကဒေါအောင်ဆန်းစုကြည်ပေါ်ဒီကနေ့အထိအမှုပေါင်း78မှုနဲ့တရားစွဲခဲ့ပြီး6မှုအတွက်ထောင်ဒဏ် 17 နှစ်အပြစ်ချပြီးဖြစ်ပါတယ်ဒုတိယကမ္ဘာစစ်အောင်ပွဲထိမ်းမှတ်ကိုရုရှားကကျင်းပခဲ့ပြီးနာဇီတွေကိုဖယ်ရှားဖို့ရုရှားကယူကရိန်းကိုတိုက်ခိုက်တာလို့ပြောခဲ့ပေမဲ့အနောက်နိုင်ငံတွေကတော့ရုရှားရဲ့ယူကရိန်းစစ်ပွဲဟာဘယ်လိုမှစင်ကြယ်ပေးလို့မရတဲ့အသက်လွတ်ဝင်တိုက်တဲ့စစ်ပွဲဖြစ်ဖြစ်ပါလိုက်ကြပါတယ်ယူကရိန်းစစ်ပွဲနဲ့ရုရှားဟာအခမ်းအနားကျင်းပစရာဘာမှမရှိပဲကိုယ့်ကိုယ်ကိုအများကကျင်အောင်လုပ်ရမှသာအောင်မြင်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါသောမတ်ဂရင်းဖီးကတနင်္ဂနွေနေ့က CNN နဲ့အင်တာဗျူးမှာပြောကြားပါတယ်ရုရှားတပ်တွေကယူကရိန်းအရှေ့ပိုင်းကိုဆက်လက်တိုက်ခိုက်နေပြီး Lunex Data က เจ้าหน้าจ้างกูบ่งที่มังเอร่าเจ้าเจ้ามาบ่งคนนี่เดือดรู้เช่าเสร็จแล้วที่ส่งไปจ่ายเลยลูกยูเครนตำรวจฟอลลี่มาเซเลนสกี้ก็ตั้งเงินน้องใหม่มาวิดีโอการ์นี่เปล่าเลยลูกต้องเสร็จแล้วก็เกิดอะไรเงี้ยเดือดรู้นักอุชโอเอมูสาเหตุอะไรกันส่วนมาเลยรัสเซียเสด็จมาที่นี่จะไปขนาดไหนแล้วเนี่ยตัวที่ยอบาตัวบีแล้วเนี่ยห้องดีบ่อาท่านี่อะไรลูกบีเดนกากวยยี่หุ่นยี่ท่านก็เปล่าเลยยูเครนตำรวจฮะอเมริกันตำรวจจูบไปเดือด င်သစ်အီတလီဂျပန်နဲ့ဂျာမနီတို့ကလည်းစီးရဲကူညီပေးဖို့ကတိပေးခဲ့ကြပါတယ်ခုစစ်ပွဲမှာလည်းဘယ်နဲ့မြေကိုမှဆွန့်လွတ်မှာမဟုတ်ဘူးလို့ဒုတိယကွာစစ်အတွင်းနာဇီဂျာမနီကိုအောင်ပွဲခံခဲ့တဲ့အထိတ်မှမင်းကောမှာယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကဒီကနေ့ပြောပါတယ
်ဒင်းပရမိုဂနတ်နာဇီဇမ်မေဘိုရမုစ်ဒနိုဗူပရမိုဂူရှလျာခ်ဒိုနေယဗာရှကီအလမေနေဆွန်နီဗိုင်မစ်ချိုပရမိုဂျူဖချိုမနာရှိုပရဝါဂါနာဒိုရာ
နာဇီဝါရာကိုအောင်ပွဲခံခဲ့တဲ့နေ့မှာကျွန်တော်တို့အောင်ပွဲတစ်အတွက်တိုက်ပွဲဝင်နေပါတယ်။သွားရမယ့်လမ်းကခက်ခဲပေမဲ့အနိုင်ရမယ်ဆိုတာတန်လျာမရှိပါဘူးလို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကပြောခဲ့တာပါ။ကျွန်တော်တို့ဟာကျွန်တော်တို့ရဲ့သားသမီးတွေအတွက်လွတ်လပ်မှုအတွက်တိုက်ပွဲဝင်နေတာကြောင့်အနိုင်ရကိုရရမယ်လို့ဇယ်လင်စကီကပြောပါတယ်။ဒုတိယကွာစစ်အတွင်းဘူဘေးတွေလှုပ်ဆောင်ခဲ့တဲ့လုပ်ရက်တွေကိုဘယ်တော့မှမိမှာမဟုတ်သလိုမကြခင်မှာယူကရိန်းမှာအောင်ပွဲရတော့မှလို့လည်းသူကဆိုပါတယ်။ယူကရိန်းနိုင်ငံသားတွေဟာသူတို့မျိုးကိုကာကွယ်ဖို့သမိုင်းမှာအချိန်ချင်းတိုက်ပွဲဝင်ခဲ့ကြတယ်လို့ကိုပိုင်လမ်းစဉ်ကိုပိုင်ဆိုင်ခဲ့ကြတဲ့လွတ်လပ်တဲ့လူမျိုးဖြစ်တယ်လို့လည်းသမ္မတဇယ်လင်စကီကပြောပါတယ်။ဖေဖော်ဝါရီလ24ရက်နေ့တုန်းကစပြီးယူကရိန်းကိုကျူးကျော်ခဲ့တဲ့ရုရှားမှာလည်းဒီကနေ့ဒုတိယကမ္ဘာစစ်အတွင်းနာဇီဘီကိုအောင်ပွဲခံခဲ့တဲ့အမတ်တရအခမ်းအနားကျင်းပခဲ့ပြီးမော်စကိုရေမြေကြီးမှာကျင်းပတဲ့ချီတက်ပွဲမှာသမ္မတဗလာဒီမာပူတင်ကမိန့်ခွန်းပြောကြားခဲ့ပါတယ
်ဒီဝေအမေရိကန်တန်များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းထိုမီတာ19 kHz 5953ညပိုင်းထိုမီတာ25 kHz 7183ညပိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ခါသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမြင့်ပါရုရှားသမ္မတဗလာဒီမာပူတင်ကယူကရိန်းကိုစီးရဲအရာဝင်ရောက်တိုက်ခိုက်တာဟာအနောက်အုပ်စုရဲ့မူဝါဒကိုတွန်းလှန်မှုနဲ့ကျူးကျော်မှုကိုတားဆီးဖို့လိုအပ်ချက်အဖြစ်ပြောဆိုလိုက်ပါတယ်။မော်စကိုယင်းမြင်းဒီမှာပြုလုပ်တဲ့နာဇီတွေအပေါ်ဒုတိယကမ္ဘာစစ်အောင်ပွဲအထိမ်းအမှတ်အခမ်းအနားမှာသမ္မတပူတင်ကဆိုဗီယက်တပ်ညီတော်ကနာဇီတပ်တွေကိုတိုက်ခိုက်ခဲ့ကြတာနဲ့အခုအခါရုရှားတပ်ဖွဲ့တွေကယူကရိန်းမှာစီးရဲအရာအရေးယူတာတွေကိုနှိုင်းယှဉ်ပြောသွားပါတယ်။သမ္မတပူတင်ကအနောက်အုပ်စုကိုပြင်းပြင်းထန်ထန်ပစ်တင်ပြောဆိုသွားပြီးမဲ့သူ့ရဲ့မဟာဗျူဟာနဲ့ယူကရိန်းတွေနဲ့အနောက်အုပ်စုတွေစိုးရိမ်နေကြတဲ့စစ်ပွဲကိုကြဲကြဲပြန့်ပြန့်ဖြစ်အောင်လှုံ့ဆော်ကြေညာမဲ့အရေးအအရာတော့ပြောဆိုသွားခြင်းမရှိပါဘူး။ယင်းမြင်းဒီမှာရုရှားတပ်ဖွဲ့တွေကိုမိန်ကွန်းပြောကြရမှာယူကရိန်းကိုရုရှားတပ်တွေဝင်ရောက်တိုက်ခိုက်တာဟာမိမိတို့နယ်နိမိတ်အနားမှာလာရောက်ဖန်တီးတဲ့ချင်းချောက်မှုကိုလုံးဝလက်မခံနိုင်လို့တုံ့ပြန်ရတာလို့လည်းပြောကြပါဗျ။အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေရဲ့ထောက်ပံ့မှုနဲ့ယူကရိန်းနိုင်ငံဟာရန်လိုမှုတွေကိုရည်ရွယ်ချက်ရှိရှိလုံဆောင်နေကြောင်းသမ္မတပူတင်ကအကြိမ်ကြိမ်ဆွဆွဲခဲ့ပါတယ်။ဒါအပြင်နေတို့အဖွဲ့တိုးချဲ့တာကိုလည်းရုတ်သိမ်းပေးပြီးမိမိတို့နိုင်ငံလုံခြုံရေးအတွက်ဂရီးကဝေးပေးဖို့ပြက်ကွက်ခဲ့တဲ့အတွက်ကြောင့်ရုရှားအနေနဲ့တခြားရွေးချယ်စရာမရှိလို့ယူကရိန်းကိုစီးရဲအရာဝင်ရောက်ရတယ်လို့လည်းအဲ့ဒီအခမ်းအနားမှာသမ္မတပူတင်ကပြောကြားသွားပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမဲယုံတယုံရဲ့အပြင်ဘက်မှာနိုင်ငံလုံးဆိုင်ရာရွေးကောက်ပွဲမစတင်မီနာရီပိုင်းအလိုမှာလက်ပစ်ဘုံ၅လုံးပောက်ကွဲခဲ့တဲ့အတွက်ကြောင့်လူကိုယ်ဦးထိခိုက်ဒဏ်ရာရရှိသွားတယ်လို့ရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။ကွန်မြူနစ်တပုံကနေအစ္စလာမစ်စစ်သွေးကြွအထိလက်နက်ကင်မျိုးစုံရှိကြတဲ့မန္ဒါနာအိုကျွန်းပေါ်ကဓာတူအန်စေစီပင်သားရနယ်မြေမှာတနင်္ဂနွေနေ့နှောင်းပိုင်းကအဲ့ဒီလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။အဲ့ဒီလိုတိုက်ခိုက်မှုဖြစ်ပွားပြီးမိနစ်အနည်းငယ်ကြာတဲ့အခါမှာအနီးအနားမှာရှိတဲ့ရှာရစ်အာဂုပြည်ပင်သားနယ်မြေမှာလက်ပစ်ဘုံတစ်လုံးထပ်မံပေါက်ကွဲခဲ့ပြီးမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူး။ဖိလစ်ပိုင်နိုင်ငံမှာအစင်လာရတနတ်ကင်ဆောင်တဲ့အပေါ်မှာဥပဒေချမှတ်မှုဟာယော့တီယော်ရဲဖြစ်နေတဲ့အတွေ့အကြမ်းဖက်မှုတွေဖြစ်လေဖြစ်တာရှိပေမဲ့အခုရွေးကောက်ပွဲဟာအရင်အရင်ကအခြေအနေတွေနဲ့နှိုင်းယှဉ်ရင်ငြိမ်းချမ်းပါတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ ဖိလစ်ပိုင်သမ္မတရွေးကောက်ပွဲအတွက်ပြည်သူတွေဒီကနေ့တနင်္လာနေ့မှာမဲလာပေးကြရမှာအာနာရှင်ဟောင်းဖာရီနန်မာကိုစ်ရဲ့သားဖြစ်သူဖာရီနန်မာကိုစ်ဂျူနီယာကထိတ်ကဥဆောင်နေတယ်လို့လူထုစစ်တမ်းတွေကပြောဆိုပါတယ်။တောင်ကိုရီးယားနိုင်ငံသမ္မတမွန်ဂျိုအင်ကကိုရီးယားကျွမ်းဆွယ်မှာအနုမြူကင်းစင်ရေးနဲ့ငြိမ်းချမ်းရေးပြန်လည်ထူထောင်ရေးကြိုးပမ်းမှုတွေဆက်လက်လှုပ်ဆောင်ဖို့မျှော်လင့်ကြောင်းနဲ့သူ့လက်ထက်မှာမြောက်ကိုရီးယားနဲ့ဆက်ဆံခဲ့တဲ့မူဝါဒတွေအပေါ်ကိုဒီကနေ့ကာကွယ်ပြောဆိုပါတယ်။ဒီကနေ့ညမှာသူ့ရဲ့ယာရုသက်တမ်းကုံဆုံးပြီးမနက်ဖြန်အင်္ဂါနေ့မှာနောက်တက်လာတဲ့ရွေးကောက်ခံသမ္မတယွန်ဆောက်ယိုကတာဝန်ယူမှာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲအဲ့ဒီရွေးကောက်ခံသမ္မတတစ်ကအင်္ဂါနေ့မှာကျန်းသစ္စာကျင်းဆိုမှာဖြစ်ပါတယ်။တနင်္လာနေ့ညတကောင်ချိန်ကစလို့သမ္မတတာဝန်စတင်ထမ်းဆောင်မဲ့ယွန်ဆောက်ယူအတွက်လာမဲ့၅နှစ်တန်းပြည်တွင်းမှာရောပြည်ပမှာပါစိန်ခေါ်မှုတွေပြည့်နှက်နေတဲ့အချိန်ဖြစ်တယ်လို့လေးလာသူတွေကသုံးသပ်ပါတယ်။တောင်ကိုရီးယားနိုင်ငံရှင်းနေချုပ်အဖြစ်တာဝန်ယူခဲ့တဲ့အချိန်တစ်လျှောက်လုံးသူ့ရဲ့ပြတ်သားတဲ့ဇွဲနဘဲကြီးတဲ့အတွက်ယွန်ဆောက်ယိုကိုတောင်ကိုရီးယားနိုင်ငံရဲ့အတိုင်ဝိုင်းကတိုက်ကျက်ပါကြီးလို့ချစ်စနိုးနဲ့ခေါ်ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အစိုးရကအမျိုးသမီးတွေကိုဥကောင်းကနေခြေပြားအထိဖုံးနဲ့အဝတ်ရည်တွေဝတ်ဆင်ပြီးမျက်လုံးကိုပဲဖော်ပြရမယ်လို့အမိန့်ထုတ်ထားတဲ့အပေါ်မှာနိုင်ငံသားအများအပြားကဒေါသထွက်ပြီးတုန်လှုပ်ခြောက်ခြားနေကြပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကအဲဒီလိုအမိန့်ထုတ်ပြန်ခဲ့ပြီးတရက်အကြာဒီကနေ့တနင်္လာနေ့မှာတော့အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာအမျိုးသမီးအများအပြားဟာဥကောင်းဖုံးတဲ့ရိုးရအဝတ်ရည်တွေဝတ်ဆင်ထားကြပြီးမြဲသူတို့ရဲ့မျက်နှာတွေကိုတော့ဖော်ပြထားကြပါတယ်။ဒါဟာရိုးရအစင်လာလားတာလီဘန်ကထုတ်ပြန်တဲ့အမိန့်ကိုအာခန္ဓာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသလိုတာလီဘန်အစိုးရအနေနဲ့လည်းသူတို့ချမှတ်ထားတဲ့အမိန့်ကိုဘယ်အချက်အထိအရေးယူဆောင်ရမယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမရှိလာပါဘူးအဲ့ဒီလိုအမျိုးသမီးတွေအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်တဲ့အတွက်အနောက်နိုင်ငံတွေကပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်ဒါအပြင်တာလီဘန်ခေါင်းဆောင်ပိုင်းအတွင်းမှာလည်းအယူအဆပြင်းထန်သူတွေနဲ့လက်တွေ့ဆန်ဆန်လုပ်ကိုင်လိုသူတွေအကြားမှာသဘောထားကွဲလွဲမှုတွေပုံမှန်နှဆိုင်လာကြပါတယ
်မေလ9ရက်တနင်္လာညရဲ့ထိတ်တရောက်သတင်းတွေကိုဥတမောင်တန်းနဲ့ကိုခင်မောင်စိုးမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်ကရင်ပြည်နယ်ဖားပုံခရိုင် KNU ကရင်မျိုးသားစီယုံတပ်မဟာ၅ထိန်းချုပ်ရာဒေသအတွင်းကဒွဲလုံးမြို့နယ်မထောကျေးရွာအုပ်စုအတွင်းကတတွီးကိုကျေးရွာအတွင်းကိုစစ်ကောင်စီတပ်တွေက60မမအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကလေးငယ်တဦးသေဆုံးပြီးတဦးဒဏ်ရာရခဲ့ပါတယ်။ဒါကြောင့်2022ခုနှစ်ဧပြီလအထိ၄လအတွင်းမှာဆိုရင်ကလေး14ဦးသေဆုံးပြီးတော့ကလေးငယ်40ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်လူခွေရေးအဖွဲ့ KHRG ကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်ဖားပုံခရိုင်တဲက KNU ကရင်မျိုးသားစီယုံတပ်မဟာထိ ंछ ုတ်ရာဒေသအတွင်းဒွေလိုမြို့နယ်မထောကျေးရွာအုပ်စုကိုမေလ9ရက်နေ့ကစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်အသက်မပြည့်သေးတဲ့အရက်သားကလေးတဦးသေဆုံးခဲ့ပြီးတဦးဒဏ်ရာရရှိခဲ့ကြောင်းကရင်လူ့အခွင့်အရေးအဖွဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်ကလေးပေါ့နော်နေရာစလုံးကတယောက်ကတော့ဟိုပေါ့ဖြစ်ခြင်းတယောက်မြောက်ကြည့်တယ်ပေါ့တရားဝါတော့ဆုံးသွားတယ်ပေါ့စစ်ကောင်စီဒီကူစိတ်အချီစိုက်ပေါ့လေအာခမရ၄၀၀တိုက်ရင်၄၀၀တိုက်နေပြီးတော့မှတတော်ကဒီလက်နေကြီးနဲ့လမ်းပစ်တာပေါ့လက်နေကြီးလေးလုံးပစ်တယ်အဲဒီမှာအာဒီတန်းချန်ရဲ့ရာဒတ်ရဲ့ကလေးနှူပေါ့နော်တရားကတော့၁၆နှစ်ရှိတယ်တရားကတော့၁၀နှစ်ပေါ့အဲဒီမှာပိုက်တယ်မှာတော့ဟိုဟာပြန်ရာဖြစ်တယ်ပေါ့အငင်မနီယာကျတော့တင်ရကပူတော့ပြင်းထန်တယ်ပေါ့နော်အဲ့ဒီမှာကြိုးစားပြီးကုသပြီးနဲ့လည်းနောက်နိမိလာရှိရနေမှာလည်းဆုံးသွားတယ်ပေါ့ပြီးလို့ရှိရင်အဲ့လိုမျိုးဖလေးတူနေနဲ့အာဖိခိုက်တန်ရမှုစုံမမှာကြာလို့ရှိရင်တော့အာဒီဣပလကုံတီဆိုလို့ရှိရင်ဒီမှာလက်ကလေးက14ရောက်ပေါ့နော်ဆုံးသွားတယ်14ရောက်ရှိတယ်တင်ရရရောက်လို့ဒီလိုရှိတယ်အာဒီဒီလအတွင်းဖြစ်ခဲ့တဲ့ကိစ္စဆုံးလို့ရှိနေတာအာဒီကြောက်တော့ပူများလာမှာပေါ့
စစ်ကောင်စီဘက်ကဒေသခံကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေဟာလူခွင့်ရေးချိုးဖောက်တာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်
။ပြည်ရဲ့ချက်ရှိရှိဒီလူတွေစီကိုလက်နက်ကြီးနဲ့လမ်းပြတာမျိုးတွေရှိတယ်။ရန်စံပစ်ခတ်မှုတွေလောက်ဆောင်တာမျိုးတွေရှိတယ်ပေါ့နော်။ဒီလိုရှိတဲ့အပေါ်မှာအကြီးမားဆုံးတော့လူခွင့်ရေးချိုးဖောက်မှုကဖြစ်တာကဒီပြည်သူလူထုတွေရဲ့ PNDA ဘီကင်းလုံးဆောင်မှု ဒီလိုမျိုးအခွင့်အရေးကိုချူဖောက်ခံနေရတာပေါ့အာပြည်သူတွေနဲ့ပြည်သူတွေကသူတို့ရဲ့ပေါ်မှာလည်းကြောက်တရံနဲ့သူတို့အမိနေရတာပေါ့
စစ်ကောင်စီတပ်တွေအနေနဲ့KNU တပ်မှ၅ထိန်းချုပ်ရာဒေသအတွင်းမှာသူတို့ရဲ့အခြေစိုက်တပ်စခန်းတွေအတွက်စားနပ်ရိတ်ခါနဲ့လက်နက်ခဲယမ်းတွေကိုပို့ဆောင်နေတာပါအဲ့ဒီလိုပို့ဆောင်နေစဉ်အတွင်းမှာKNU တပ်တွေနဲ့ထိတွေ့ပစ်ခတ်မှုတွေရှိနေပြီးအဲ့ဒီဒေသအတွင်းကသူတို့ရိတ်ခါသေးတဲ့လမ်းကြောင်းနဲ့နီးတဲ့ကတိုင်ထိနဲ့ကူးစိတ်ကားလမ်းတစ်လျှောက်ကခြေရွာတွေကိုလည်းအဓိကထားပစ
ကရင်ပြည်နယ်အတွင်းတိုက်ပွဲတွေအတွင်းမှာကလေးတငယ်တွေအသက်ဆုံးရှုံးရတဲ့အခြေအနေမအေးမတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရင်းမပင်ခရိုင်နယ်ကစစ်ရေးအခြေအနေကိုဆက်ပြီးတင်ပြပေးကြပါမယ်။ရင်းမပင်မြို့နယ်တွေကရွှေပန်းခိုင်တဲတော်ကြီးစားတဲ့ခြေရွာတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်ပြီးတော့နေမြေရှင်းလင်းနေတာကြောင့်အနီးဝန်းကျင်ကခြေရွာတွေကပါထွက်ပြေးတိမ်းရှောင်နေရပါ
ဒီဘက်ကကြေးရွာကိုဖျက်ပြီးတဲတော်ကြီးရွာနဲ့ရွှေပန်းခန့်ရွာတွေကိုမတ်လ၈ရက်နေ့မနေ့ကနေ့လယ်၁၂နာရီဝန်းကျင်လောက်မှာတနက်တွေပြပလက်လက်ကြီးတချို့ပြစ်ခတ်ပြီးဝင်ရောက်လာတာကြောင့်တဲတော်နဲ့ရွှေပန်းခန့်ကြေးရွာတွေအပြင်အနီးနားကကြေးရွာတွေကပါရွာလုံးကျွတ်ထွက်ပြီးတင်းရှောင်နေကြတယ်လို့ဒေသခံတွေကအခုလိုပြောပါတယ်။အဲဘယ်လိုပြောရမလဲတော့မသိဘူး။မှန်ပြောရလို့အကုန်လုံးခက်ကြီးခြ jaro. Pemandangan di jalan itu juga, cemaruah terbiar tawan ini pun lara, tipi pun lara, tipi pun lara. Cemaruah kapal kami juga jalan, apolong ai cemar ini tipi, naik di apolong tipi ini dia di alur di jalan, terus tengah di tipi dia pun lara. Jauh macam ini ni ada ni, si naik guna itu yang maru ini ada rumah. Saro wajah ni pun luar biasa macam ni lah, terus ni ada kuni lah. Now alun alun tu luar luar nanti ada ha di ni ada ni jauh nanti supaya orang tetap bicara di dia ni, si naik guna itu yang dia ni jaya lah.
นอกจากนี้เราแค่จะพูดนาบีดูเลยเดี๋ยวเราจะมาดูว่าคุณจะไปรู้ที่อาอุมาบ้านเนาะสิ่งที่จะดูก็ต้องพิจารณาว่าเราจะไปรู้ที่สุพรรณค่ะยี่สิบเจ็ดแค่ไหนจีองค์ดงเป็นเจ้าเป็นการสาเรียวารีอับปางเวียวบังกูยาลูกกันยาดานัทวิจิลาเป็นลูกยาวุทวีเกจาราบ้างสิ่งที่จะดูก็เราจะอยู่ในสุพรรณค่ะยาลูกวิบีในนี้ก็ไม่น่าชักวิเกบีรอนอกจากนี้ก็เสพจัตวาราจ้า
เสียงยาดาริกาเอริยาริเนจอดจังวิเรยาริอธิโกเสียงนี้จะอะไรที่ช่วยยาริกาเลยวิเรยาริกูมาพิเวจอดเรามาเป็นนิจาร์เลยตัวเลยสิเลยลูกที่ได้กันนี่ก็พิวไปเลยจอดเรามาเลยอันยาอีเดนมาเลยจอดเรามาหูมาดูที่วารีทันเดตัสโรอันดูทันเดรีทันเดรีที่มาเลยอันยาอีเดยี่ยี่โรมาลูกพี่อันที่มีไอเดียมันเนาะไอทันเดรีทันเดรีที่มาเลยอันยาอีเดชีเดอันนั้นมาเลยอันยาอีเดชีเดมาเลยไอเดรีเดมาเลยชีเดคุณเลี้ยเตี้ยเป็นเอาดีมาเว
เดี๋ยวเป็นเรื่องเอามาชงเรื่องเอามาหนีนี่จะอะไรเลยอันนี้เรื่องสิ่งที่ตอนนี้มาโมกันเรื่องเนี่ยเจ้าสาวที่นี่จะเป็นแม่กูอยากไปมองนั่นเช่นเจ้ามูยาราวิชินิดลูกพี่น่ารักเนี่ยวันเดียววันชั่วราวิชินิดจ้าลูกยี่ขาเนี่ยสีว่ากันเลยยี่บอลลูกอันนี้เนี่ยชินิดเจ้าลูกสีสันนี่อะไรที่ได้กันดูกะกูรู้เปล่าเปล่าเลย
ยาอีเดียบอกนะยาอีเดียโมกันเรื่องที่สาวนะกูนะเออคือแค่เราดีสาวนี่เนาะ
เราจะมุ่งการลงทุนมุ่งอะไรอย่างนี้กันก่อนนะจะมีชีวิตอะไรแค่ไหนนะจ๊ะเราเออยี่นี่ยี่นี่อะไรเราไอ้ชาวนี่เนี่ยเราบอกสีว่าเลยว่าเนาะเราดีอะไรอุดมเนี่ยเราเคยเคยได้ยินตัวอย่างนั้นสิ่งเหล่านี้เรามาแต่จีเวอรีจะมาอีกมาเก่าเนี่ยตัวเองคลิ้งเอลูกบาปาราจ้าเปลี่ยนวิสิ่งเหล่านี้อะไรก็จะหูแค่แค่พี่นี่เลยรู้เปล่าไหม
กูรู้ที่ว่าวิธีว่าทัศนีจาร์เข้าเข้ากูเลยกูรู้เปล่าไหมแต่ที่ว่าอุ้ยว่านอนดีเท่าไรฮารีมาฮารีฮารีความยุ่งยากนั้นนี่ดีไม่รู้ที่นี่เรฮารีอันนี้ยากดีเว้ยมาเลยมาเอ็ดวิลลี่ที่เอาตัวดีเท่านี้จ้าดูว่ามันเล็ดดีมันยากดีมันลำดีอะไรอยู่ที่นี่ในใจตัวเราเลยมาดูว่าโอเคยันยากอยู่อะไรเจ็บยังไงนี่วิโรดีมาดูอากงมาดูยาวหลานนี่ยาตัวเป็ดยาวที่สุดเลยอะไรอยู่ที่เรเลยดีนะยากงวันนี้จ้าจ้าเลยดีนะ
สกายไทยด้วยมาสกังสีจัดด้วยเนี่ยพี่ลูกกากวยจะพอรีจ้าที่ด้วยใจพอรีปุ่มพิจารณาแล้วจ้าสกังสีจัดด้วยกันเลยเจียววารีกูแต่ยัววินแต่ยัวทวดเนี่ยมีเชนเยรีลงในบ้าน စကိုင်းတိုင်းထဲမှာမုံရွာစကိုင်းရွှေဘုံနဲ့ကလေးမျိုးတွေကလွယ်လို့ကျန်တဲ့မြို့နယ်တိုင်းမှာစစ်ကောင်စီကအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားတယ်လို့ဖုံးဆက်သွယ်ရေးကခက်ခဲနေရပါတယ်။တနေ့ရှင်းလင်းမှုတွေကြောင့်ထွက်ပြေးနေကြတဲ့ရွာသားတွေကစစ်ကောင်စီတပ်တွေရွာကထွက်သွားပြီးတဲ့အချိန်မှာနေအိမ်ကိုပြန်လာနေရတယ်ရှိပေမဲ့လို့အများစုကတော့ပြန်မနေရဲကြပဲတကြီးရွယ်ဦးတွေကလေးငယ်နဲ့နာမကျန်းသူတွေရှိတဲ့သူတွေကတော့တောထဲနဲ့တခြားကြီးရွာတွေကိုထွက်ပြေးတင်းရှောင်နေကြဆဲဖြစ်ပါတယ်။အခုကာလကပြင်းထန်တဲ့အပူချိန်နဲ့တခါတလေမှမိုးရွာတွေကလည်းရှိနေတာကြောင့်ဖျားနာတာနဲ့ဝမ်းပြက်ဝမ်းလျှော့ဖြစ်ကြတဲ့အတွက်စီးဝါးနဲ့ရိခါကအထူးကလိုအပ်နေတာဖြစ်တယ်လို့စစ်ဆောင်တွေကပြောဆိုကြပါတယ်ရှင်။
ရင်းမပင်ဘက်ကအခြေအနေမှတ်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်မှာစစ်ဘေးဒုက္ခသည်စခန်းတစ်ခုမိဘေးတင်ခံရတဲ့အကြောင်းကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရှိတဲ့မဟာမုဏိစစ်ဘေးဒုက္ခသည်စခန်းမှာဒီကနေ့မန္တလေးပိုင်းတော်ကမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပါတယ်အဲ့ဒီမီးလောင်ကျွမ်းမှုအတွင်းမှာနေအိမ်200ကျော်အထိမီးလောင်သွားတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်နေအိမ်မီးလောင်သွားတဲ့စစ်ဘေးဒုက္ခသည်တွေကိုလောလောဆယ်မှာတော့နီးစပ်တဲ့အကြောင်းဆောင်တွေမှာနေရာချထားပြီးတော့ရခိုင်ပြည်နယ်ကောင်စီကအရေးပေါ်ကူညီထောက်ပံ့ပေးနေတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းက VOA ကိုပြောပါတယ်ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းစစ်ဘေးဒုက္ခသည်1900ကျော်နေထိုင်တဲ့မဟာမုဏိစစ်ဘေးဒုက္ခသည်စခန်းမှာဒီကနေ့မနက်ပိုင်းကနေအိမ်200ကျော်မီးလောင်သွားခဲ့တာကြောင့်ထောင်ထဲချီတဲ့စစ်ဘေးဒုက္ခသည်တွေအခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်စခန်းတာဝန်ခံနာယကဆရာတော်ကမိန့်ပါတယ
်အခုလက်ရှိရှင်ကသူတို့ကမီးလောင်သွားဆိုတော့သူတို့ကဒီဈေးစစ်ပေးကြလဲဘာမှမရလိမ့်ဘူးဆိုတော့သူတို့ပူနေကြတယ်။နောက်ပြီးတော့လိတ်ပူပြီးတော့ဘယ်လိုလဲဆိုတော့သူတို့မှနေစရာကလည်းမရှိအခုကစားဝတ်နေရကလည်းအခက်အခဲဖြစ်နေတယ်တာ။နေကနေရာနဲ့60နဲ့နှိုင်းပါသွားတယ
်။အခုလိုမီးလောင်သွားတာကြောင့်လူကလွယ်ပြီးရှိသမျှအကုန်မီးထဲပါသွားတယ်လို့နေမီးလောင်သွားတဲ့စစ်ဘေးဒုက္ခသည်တဦးဖြစ်တဲ့ဦးကျော်သိန်းလှကပြောပါတယ
်။အိမ်မှာပစ္စည်းတွေဆုံးရှုံးတော့တယ်အဲ့ဒီလိုလည်းတော့ဆင်းနေပါလေလေအကုန်လုံးပါတော့တယ်တောင်းလို့ရှိနေနေမရလိုက်ဘူးအခုကတော့ဘုရားနာကယာယီကြောက်ဆောင်ပါပဲနေရတယ
်လက်ရှိမှာတော့မိဘေးတင့်စစ်ဘေးဒုက္ခတွေတွေအနေနဲ့မိဆက်ရဖုန်ကြီးကြောင်းတွေဓမ္မယုံတွေမှာခိုလုံနေကြပြီးမိုးရွာနေတယ်လို့စစ်ဘေးဒုက္ခတွေတွေကပြောပါတယ်ဒီမိဘေးတင့်စစ်ဘေးဒုက္ခတွေတွေကိုပြည်내ကောင်စီကအရေးပေါ်ကူညီဆောင်ရွက်တာတွေလုပ်နေတယ်လို့ပြည်내ကောင်စီပြောခွင့်ရဦးလာသိန်းက VOA ကိုပြောပါတယ်
လက်တလုံးအပြင်တော့ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရကအဲဒီတင်ပြချက်စီးရင်နေပေါ်မှာရှိပြီးတော့ကမိသားစု262စုပေါ့နော်အိမ်နေစီ262အိမ်တွေ့တော့ကလူဦးရေပေါ်မှာမူတည်ပြီးတော့လူတစ်ယောက်ကိုတစ်ယောက်ကို12ဘူးနှုန်းနဲ့ပေါ့နော်အဲကျွန်တော်တို့တပတ်စာပေါ့အလားတူပဲအဲဒီလက်တလုံးစားနေဖို့အတွက်အထောက်အကူဖြစ်စေဖို့ဟိုစားသုံးစီမိသားစုတစုကိုတပိတ်တာနောက်စားငပိဒါလေးတွေဒီထောက်ပံ့ပေးထားတာရှိပါတယ်ခင်ဗျာတို့တော့နောက်တစ်ခါတပေါ်ဒီဘေးစီမံဌာနပေါ့နော်အဲဒီကျွန်တော်တို့အိမ်တော်စုတစုကိုစစ်စီ13မျိုးပါတယ် family kit တပုံးစီပေါ့နော်လက်တလုံးမှာပေးထားပါတယ်နောက်ပြီးတော့6ပီ18ပီတာပိုလင်စပေါ့နော်ကျွန်တော်တို့ဒေသခေါ်တော့ကန်စခေါ်တာပေါ့နော်အဲ့ဒီကန်စပေါင်းကလည်း262စုအတွက်အဲလက်တလုံးအော်ပေးထားတယ်လို့ဒါသိရပါတယ်ခင်ဗျကျွန်တော်ပြည်နယ်အစိုးရနဲ့လူကယ်ပြန်တဲ့ကအခင်းချစ်နေရမှာလဲတာဝန်ရှိတဲ့လူတွေရောက်ရှိပြီးတော့ဆက်လက်လိုအပ်ချက်တွေကိုပံ့ပိုးကူညီလျက်ရှိတယ်လို့သိရပါတယ်ခင်ဗ
ျလက်ရှိမှာရခိုင်ပြည်နယ်မှာမိုးရွာသွန်းနေပြီးတော့မီးလောင်သွားတဲ့နေအိမ်တွေကိုတာဝန်ရှိသူတွေအနေနဲ့အမြန်ဆုံးပြန်ဆောက်ပေးစေချင်တယ်လို့စစ်ဘေးဒုက္ခသည်တဦးဖြစ်တဲ့ဦးကျော်သိန်းလှကပြောပါတယ
်ဟုတ်ပါဘူးဟာဒီမီးလောင်သွားတဲ့အိမ်တွေကိုအမြန်ဆုံးဆောက်ပေးချင်တယ်ရန်လွယ်တာဒီကိုကုရောအလူချင်းလေးရှိရလဲသိစေချင်တယ်။မမိုးတဲ့သူကိုဖြစ်မှာကျိုးတော့မောကလည်းနေကြခဏယုံနေတယ်ဒီကမိုးနဲ့ပေါင်းတယ်
။ဒီနယ်ကောင်စီဘက်ကတော့မီးလောင်သွားတဲ့နေအိမ်တွေကိုပြန်ဆောက်ပေးဖို့မပေးဖို့ဆိုတာလက်တလုံးမသိရသေးဘူးလို့ဒီနယ်ကောင်စီပြောခွင့်ရဦးလှသိန်းကပြောပါတယ်။ရခိုင်ပြည်နယ်မှာကြန့်ရှိနေသေးတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာအများသောအားဖြင့်ဝါထန်ကဒဏီမိုးအိမ်တွေဖြစ်သလိုအချိန်ကြာနေပြီဖြစ်တာကြောင့်နေအိမ်တွေကလည်းလေတံမိုးတံတွေကိုခံနိုင်ရည်မရှိတော့ဘူးလို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်လက်ရှိရခိုင်ပြည်နယ်အတွင်းမှာရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေရပ်တန့်ထားတာနှစ်နှစ်နီးပါးရှိနေပြီဆိုပေမဲ့လည်းလုံခြုံရေးအရနေရပြန်ဖို့ခက်ခဲနေတဲ့စစ်ဘေးဒုက္ခသည်ပေါင်း8000ကျော်လောက်ရှိနေသေးတယ်လို့စစ်ဘေးဒုက္ခသည်တွေကိုစည်ရင်းကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုများအစည်းအရုံး RIC ရဲ့စည်ရင်းရသိရပါတယ်ခင်ဗျာ
Yakai Mahamuni Sibishang Sakan Milang Jung at Chini Kunin Yam Jobja Bigera Pibarishi, Sabiro, Chimbine, Balawa Baga Chinigulet in Jabijamare, Say Demani, Chimbine, Balawa Muroma, Sibi, Dishang Nide, Sishang Jiada de Chuha, Taiwan, Demu and Yin Dunny at Chini Jow, Sikalsi, Quimbu Jane, Niago Piani Jabi, Ludoka, the Sakan Comedy Gap Yobare, Niago Pianio de Sishang Yadari, Dana Tura Yamar, Akaduini Jabare, Chimbine, Balawa Mune Baga.
เสบียงชาวเนี่ยเฉยนี้ยังคงอ่ะไปปูทาได้ตะทิงกูอุตัยไทยอุปแปะไปပါရှင်ตะคันเล่นตะคันเอพ่อเนี่ยญาติมาสิตะดูจาไตป่วยจอกชิบีเนี่ยปละวะမျိုးဘောဦးတင်းချောင်လာကြတဲ့เสบียงชาวတို့အခုတော့ไตป่วยတွေရက်တက်နေတဲ့အချိန်တွေကြောင်းနေရက်ပြန်နေကြပြီလို့ပละวะမျိုးเนี่ยไตป่วยชาวเนี่ยတော့အကူကြီးဖွဲ့ဝင်တယောက်ကပြောပါတယ်
အခုတော့ကျွန်တော်ပြောရတဲ့နေရာတော့လုံချုံမှုရှိပါတယ်။ပြန်ခိုင်းရတယ်။အခုအစီအစဉ်ပေါ့။ဒါမျိုးနဲ့အခုအစီအစဉ်အနေနဲ့ပြန်ခိုင်းတာလေ။ဖြစ်ချောင်းတွေကတော့နေရပြန်လာတာအင်ထောင်ကြည့်ရမယ်ချောင်းနဲ့အဲ့လိုဦးကြီးရတော့ပြတ်တဲ့ဆယ်လောက်ညီမွားတုံးမွားတန်းစိအောက်မီလဲဝအဲ့ဒါလေးရပါပဲ။ခုနှစ်ကပြန်နေတော့ကိုယ်ရွာဆိုတော့2500ကျော်ဟုတ်ကဲ့ဟုတ်ကဲ့
မပြန်တဲ့ကျင့်တဲ့မှာအင်ထောင်ကြီးကဟုတ်ရပဝင်းကျင်လောက်ကနေနဲ့2500ကျင်းလောက်အဲ့လောက်ပဲကျန်တယ်ဒီလိုစီဘေးဆောင်နေနေရပြန်ရည်အတွက်စစ်ကောင်စီကနေစီစဉ်ဆောင်ရွက်ပေးနေတယ်လို့မြို့နယ်စီဘေးဆောင်ကူညီရေးအဖွဲ့တာဝန်ရှိသူတို့ကပြောဆိုပါတယ်ပလောဝမြို့ပေါ်စခန်းမှာရှိတဲ့ဒိန်းဆောင်တွေကြတဲ့စိန်စင်ငပွေစီဖလောဘောဝအောက်သဲမောဝအောက်မီလောဝဒန်းစိန်ဒုံမောဝရီမောဝစားတဲ့က ဖြစ်ပါတယ်နေရပြန်သူတွေအနေနဲ့ဒီနေ့မှာတောင်ရလုတ်ကင်မှုခဲခဲရှိမဲ့အကြောင်းပလဝမျိုးနဲ့တိုက်ပွဲရှောင်တဲ့သဘောအကူကြီးဖော်ဝင်တယောက်ကပြောပါတယ်
ဒီလိုလောလောဆယ်တော့တောင်ရလုတ်တော့နည်းနည်းဒီနေ့ကတော့ခက်ခဲရှိမှာပေါ့ဒီနေ့ကတော့ခက်ခဲရှိနေတယ
်ဒီစပေးရှောင်တွေက2015ခုနှစ်နဲ့2020ခုနှစ်အကြားရခိုင်လက်နက်ကန်အေးအေးဖွဲ့နဲ့မြန်မာစစ်တပ်တို့နှစ်ဖက်တိုက်ပွဲတွေကြောင့်တိရစ္ဆာန်တွေ့ပြီးလာသူတွေဖြစ်ပါတယ်2021ခုနှစ်ဒီမှာနှစ်ဖက်တိုက်ပွဲရပ်တန့်နေတဲ့အခြေအနေတွေကြောင့်နေရပြောင်းခဲ့ကြတာပါတိုက်ပွဲကြောင့်နနစ်ကျော်ကြားရွာကဒိတ်ဆောင်နေတဲ့ဒေသခံစိန်စင်ကျေးရွာသားဒုကတော့ပြန်လည်ထူထောင်ရေးမှာခက်ခဲရှိနေတယ်လို့ပြောပါတယ
်တချို့ပြင်ရတာကတော့ဒီပလဝအနာကလူတွေလည်းမင်းရဝလူတွေရှိတယ်စိန်စင်တို့ရှိတယ်တချို့ပြင်ရတဲ့လူတွေရှိတယ်ရွာပြင်တဲ့အခါကတော့အရင်လေလုံးရတယ်နောက်ကျင်းစားရေးစားရေးနဲ့ဆွေးနွေးမှုလူတွေကဘုလုပ်ခဲ့ပေါ်ကလည်းနွားလည်းမရှိဒီလိုမှနွားတွေလည်းကုန်ပြီနွားတွေဝက်တွေပြည့်တော့ပါတော့ငါတို့ကလည်းမွေးကြတယ်လို့ရှိတော့ဘူးအစားဝယ်နေရတော့ခက်ခဲ့တာမို့လား
ပလဝမျိုးတွေကစီပေးဆောင်တချို့နေရပြန်ကြပြီမဲ့ပလဝမျိုးနဲ့စမီးမျိုးနယ်တွေမှာစစ်ဆောင်တွေထောင်ချီကြံရှိနေပါသေးတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေးအဖွဲ့တို့စီရေးပဋိပက္ခတွေအတွင်းရခိုင်ပြည်နယ်နဲ့ဆက်ဆက်နေတဲ့ပလဝမျိုးနယ်မှာစီရေးတင်းမာမှုတွေရှိနေခဲ့ပါတယ်သူတို့ပြင်အေးတက်ဖွဲ့တွေလှုပ်ရှားနေတဲ့နေရာတွေမှာစစ်တပ်ဘက်ကစစ်စင်ရေးလှုပ်ဆောင်ရင်းအရသားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေရှိနေခဲ့ပါတယ်။ပြီးခဲ့တဲ့2020ခုနှစ်မတ်လလောက်မှာပလောဝမြို့နယ်ပြင်တိန်နဲ့မိန်စာဝကျေးရွာတွေမှာမြန်မာစစ်တပ်ကနေလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့လို့စာတင်ကြောင်းတွေမီးလောင်ခဲ့တယ်လို့အရသားတွေတေချေတိုက်ခိုက်မှုတွေရှိခဲ့ပါတယ်။ပလောဝမြို့နယ်ကျေးရွာသုံးခုကလေကြောင်းတိုက်ခိုက်မှုအတွင်းချင်းတိုင်းသား7ယောက်သေဆုံးခဲ့မှုနဲ့ပတ်သက်ပြီးခုမီချင်းမျိုးနယ်စုရေးရာပေါင်းဆက်ညီနေရေးကောင်စီကကန့်ကွက်ရှုတ်ချတဲ့အကြောင်းကြေညာချက်တည်းကထုတ်ပြန်ထားပါတယ်။အခုလိုနှစ်ဖက်တိုက်ပွဲတွေအတွင်းဒေသခံကြေးရွာတွေပေါ်ပြစ်မှတ်ထားတိုက်ခိုက်တာတွေကြောင့်ကြေးရွာသားများပြားပလက်ဝမျိုးပေါ်မှာစစ်ဘေးတင်းရှောင်နေကြပါတယ်။ဒီလိုစစ်ဘေးရှောင်သူတွေကိုကမ္ဘာစံနှယ်ရေးခါအဖွဲ့ WFP ကနေလိုအပ်တဲ့စံစီစားပဲအာဟာရမုတ်တွေလာစဉ်ထောက်ပံ့ပေးနေတယ်လို့ကုညီရေးဖွဲ့တာဝန်ရှိသူကြောက်ကပြောပါတယ်။ပလက်ဝမျိုးနယ်မှာတိုက်ပွဲကျင်းပနေပြီမဲ့ချင်းပြည်နယ်မင်းတပ်မျိုးနယ်ဘက်မှာတော့တိုက်ပွဲတွေဖြစ်ပွားနေခဲ့တာပါ။မေလ၈ရက်နေ့မှာမင်းတပ်မျိုးနဲ့မိုင်းတိုင်28မှာစစ်ကောင်စီစစ်ရင်တန်းနဲ့စစ်သားတချို့မိုင်းတင်းပြီလို့တိုက်စုံးမှုတွေရှိခဲ့တယ်လို့မေလ9ရက်နေ့ကလည်းမိုင်းတိုင်32နေရာမှာမင်းတပ် CDF ဖွဲ့နဲ့စစ်ကောင်စီတပ်တွေပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အကြောင်း CDF မင်းတပ်သတင်းနဲ့ပြန်ကြားရေးဌာနကသတင်းထုတ်ပြန်ပါတယ်။မေလ9ရက်နေ့မနက်ပိုင်းမှာစစ်ကောင်စီရင်တန်းကို CDF မင်းတပ်ကတိုက်ခိုက်ခဲ့ပြီးမင်းတပ်မတူပီလန်းမိုင်းတိုင်မိုင်40မှာရှိတဲ့ခြေရွာကနေအိမ်တချို့ကိုစစ်ကောင်စီတပ်တွေကမီးရှို့ဖျက်ဆီးခဲ့တဲ့အကြောင်း CDF မင်းတပ်ထုတ်ပြန်ကြေညာဖော်ပြထားပါတယ်ခင်ဗျာ
ချင်းပြည်နယ်ပလောဝမြို့ကအခြေအနေဥသိမ်းထိုက်ဥပြပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုကြောင်းလို့ရယူပါ
VOA American တရဲ့မေလ9ရက်တနင်္လာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတတ်တက်အောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဆရာနာတိန်းထားတာတနှစ်ကျော်ကြာလာတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ဟာနှစ်ပေါင်း30အတွင်းအဆိုးပါဆုံးအခြေအနေကိုဆက်ရောက်သွားပါတယ်။ကမ္ဘာမှာတော့အဆိုးပါဆုံး9နိုင်ငံနဲ့အထိရောက်သွားတယ်လို့သတင်းလွတ်လပ်ခွင့်စောင့်ကြည့်နေတဲ့အဖွဲ့တွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုအစီအစဉ်ကိုကိုသားညုံကတင်ပြပေးထားပါတယ်ရှင်။
ISF အဖွဲ့ရဲ့စီရင်စာရသလိုရှိရင်မြန်မာသတင်းမီဒီယာလွတ်လပ်ခွင့်ဟာတိတိကျကျထိုးချသွားပြီးတော့ကမ္ဘာမှာအဆိုးအဆုံး9နိုင်ငံထဲအထိကိုရောက်သွားပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာသတင်းသမားတွေအဖို့သတင်းရယူဖို့ခက်ခဲလာတယ်လို့ပဲပြည်တွင်းမီဒီယာတွေလည်းအတော်လေးကိုကြက်အတက်တင်နဲ့ရပ်တည်နေရပါတယ်မီလာ3ရက်နေ့မှာကြောက်ခဲ့တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်ဤအခါသမယမြန်မာသတင်းမီဒီယာအခြေအနေကိုသတင်းတောက်မှတ်စုဖြစ်တဲ့ရန်ကုန်ကရေးသားပြပို့ပါတယ်ကျွန်တော်သားညူပြောပြမှာပါမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးအဆုံး9နိုင်ငံတည်းကိုကျသွားတယ်လို့နေစည်းမထသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2022အစီအစဉ်အမှာဖော်ပြပါရယ်ကမ္ဘာပေါ်မှာမီဒီယာလွတ်လပ်ခွင့်အဆိုးအဆုံးနိုင်ငံတွေထဲမှာမြောက်ကိုရီးယား၊ Eritrea ၊ Iran နဲ့ Turkmenistan စတဲ့နိုင်ငံတွေပြီးလို့ရှိရင်မြန်မာနိုင်ငံဖြစ်လာပါရယ်မြမမဟာဗျူဟာနဲ့လေလာရေး Institute ISP ရဲ့ထုတ်ပြန်ထားတဲ့အစီအစဉ်အမှာလည်းစစ်တပ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံထဲမှာဖမ်းခံရတဲ့သတင်းသမား140ကျော်ထိရှိခဲ့ပြီးတော့ဒါဟာနှစ်ပေါင်း30အတွင်းမှာသတင်းသမားတွေဖိနှိပ်ခံမှုစံချိန်တင်ဖြစ်ခဲ့တယ်လို့ဆိုပါတယ်အာဏာသိမ်းပြီးချိန်တွေကဆက်လို့သတင်းသမားတွေအပါအဝင်အရင်တုန်းကသတင်းနယ်ပယ်ထဲမှာလုတ်ကင်ခဲ့ဘူးသူတွေကဖမ်းခံရမှာလို့ဆိုထိတ်နေရတဲ့အခြေအနေဖြစ်နေတယ်လို့ဆရာနာမသိငင်တုန်းကသတင်းမီဒီယာကောင်စီမှာတွေ့ပဲတွေ့မှုတောင်ယူခဲ့တဲ့သတင်းစာဆရာဦးမြင့်ကျော်ကပြောပါတယ
်ဖမ်းခံနိုင်တယ်ဆိုတဲ့ဟာကအမြဲတမ်းဟိုနေညမပြတ်ဒီလိုနဲ့မှနေတဲ့သတင်းသမားတွေဟိုသတင်းလုံးလုံးနေတယ်ဆိုပေါ့ဒီခါလေးသတင်းလုံးမလုံးတော့ဘူးကိုက6လတစ်နှစ်လောက်မလုံးတော့ဘူးကိုတခြားလုံးကြောင်းတာဒါပေမဲ့တခြားလူတွေကမသိဘူးဒီလူအရင်တော့သတင်းသမားဆိုရတဲ့ဟန်ခံရဖို့အနေထားလေးရှိနေသေးတယ်ပေါ့ဆိုကိုကကိုမလုံးတော့တိတိုင်အောင်ကိုသတင်းသမားဖြစ်နေပြီကြတော့အဲ့လိုမျိုးဟာကသတင်းသမားလုံးခုတဲ့လုံးခဲ့တဲ့သူတွေရောဟိုလုံးနေတဲ့သူတွေအားလုံးကနေညာမပြအဲ့ဒီအတွေ့အကခေါင်းထဲမှာရှိကြတယ်ပေါ့နော်ဟိုကျွန်တော်ကသတင်းကမ်းနဲ့မဟုတ်တော့ကျွန်တော်ကအဲ့လောက်ဟိုအမြင်မများသည့်တိုင်အောင်ကျွန်တော်လည်းအခုလိုဟလာစကားတွေပြောတဲ့အခါမျိုးမှာလေကျွန်တော်လည်းအဲ့လိုဟို risk ကအမြင်ရတော့ရှိတာပဲ
2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပြည်တော်မှဖမ်းဆီးခံခဲ့ရတဲ့သတင်းစာဆရာ143ဦးရှိခဲ့ပါတယ်အဲ့ဒီထဲကတချို့ကိုလူချင်းချသာခွင့်ပေးခဲ့ပြီးတော့လက်ရှိမှာတော့58ဦးထိပြစ်ဒဏ်ကျခံနေရပါတယ်စစ်ကောင်စီလက်ချက်နဲ့တည်ဆောက်သူသတင်းသမား3ဦးရှိတယ်လို့လဲစောင့်ကြည့်ရေးဖွဲ့တွေကပြောပါတယ်။သတင်းသမားတွေကိုအချင်းချတဲ့နေရာမှာလဲတရုတ်နိုင်ငံပြီးလို့ရှိရင်မြန်မာနိုင်ငံကဒုတိယအဆိုးအဆုံးနိုင်ငံမှာရှိနေတယ်လို့ RSF ရဲ့အစီအကံစာမှာပါပါတယ်။ဒါ့အပြင်အာဏာရှင်စနစ်အောက်ကမီဒီယာတွေဟာသတင်းအချက်အလက်အမှားတွေအဆုံးရောက်တဲ့ဖော်ပြချက်တွေနဲ့ဝါရဖြန့်ကျင်ရေးသတင်းတွေကများနေတယ်လို့ဆိုထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေရဲ့သတင်းအချက်အလက်ရယူပိုင်ခွင့်ဟာအရင်ကထက်ပိုပြီးတော့ဆိုးလာတယ်လို့CNN သတင်းဌာနရဲ့ editor ကိုချမ်းမင်းထွန်းကသူ့ရဲ့တွေ့ကြုံကို view ကိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒီသတင်းသမားတွေရှင်းဆိုင်ရတာဒါအားလုံးပြည့်ရတဲ့အတိုင်းပေါ့ဒီသတင်းလေးတော့ဖွင့်ဟိုအရင်အစက20ထက်ဆိုင်တော့တာယူကြတော့တယ်လေ။ဘလို့မှဟိုလွတ်လွတ်လပ်လပ်သွားလို့မရဘူး။လုပ်လို့မရဘူး၊ခံလို့မရဘူး။ဟိုနောက်တစ်ခွက်ကျတော့ကျွန်တော်တို့သတင်းတွေလေးများတဲ့အခါမှာဟိုခုံးဆက်တွေရတဲ့အခါမျိုးအထက်ထက်ရပိုးရှိလာတာပဲ။အရင်တော့တော့ရှိပါဘူး။အခုဆိုတော့ကျွန်တော်တို့ပိုးရှိလာတော့ဒီကြားထဲမှာကျွန်တော်တို့ကဗာလဲဆိုတင်းသမားတွေထဲမှာဒီ professional line ပြောက်ပြီးတော့ဘတ်တူလေးရတဲ့ပုံစံမျိုးဖြစ်သွားတာလည်းရှိတယ်ပေါ့လေအဲ့ဒါကလည်းဒါစစ်တပ်အာဏာသိမ်းတဲ့အချိန်ချင်းနောက်ပိုင်းမှာဖြစ်လာတဲ့အချင်းချင်းတွေဒါအရင်တော့ဟိုချင်းဝင်ပိုင်းဆိုင်ရာတော်တော်ဖြစ်နေရတယ်ဒီနောက်ပိုင်းမှာချင်းဝင်နဲ့စကားပြောရင်ဒါမိခွန်းထုတ်စရာလည်းရှိလာတဲ့အတွက်ဘတ်တူဖြစ်ပုံစံမျိုးဖြစ်တယ်ဒ teaching him she level. You think, you know, the day, why you come by, or you know, as you know, who can I look on you without the other? Who are, you know, same by saying, I cannot look on you, I don't know, I'm not she level.
RSF Singazaya, Siana Tintare Galama, Yumanenge, Rindula Quinha, Kabasin, Tiakunasa Chauti, Chavavido, Kabama, Rinama Jena, Miazoning and Kule Chilaway. Bigger than Nin, Natana set the Kuni Dream, Pirama, Rinda de Panzikara, Remedia Tuiguni, Pipin Kara Rijon, Rintana Chune, Rinama, Dominale, Pibagu, Kapi Tinshon, Yavari. Gamele Pirama, the time you are Kakari Jalani, the Rin Yitani, the Rinda de Male, Puria Dunjuni to a Sotin Yarelu, Rinda Mamimu Iga Pioi.
The Yamaru Rinta Mare and in it, Siana, thank you, now find him, and I'm thinking, my solution. The Siana, thank you, and now find my role, who will catch me to Arabo. To Rune Pedere, the Rinu, who will she get to do, she got cheese out there, and we are the answer to me, Hari, and we do she buy. Or I don't want a solution, or the Aku. Now by my poly, Lunchumo,
ချင်းညီမတို့ကသတင်းမီဒီယာတမားတွေဖြစ်တဲ့အတွက်ကိုယ်အလုပ်ကိုလုပ်နေတာပေါ့လေကိုလိုကိုဒီကိုလိုကိုဒီသတင်းတွေရေးနေတဲ့အချိန်မှာအကြောင်းမျိုးပြပြီးတော့ချင်းချောက်တာတွေဖန်စီလာတဲ့အဲ့လိုမျိုးမလုပ်သေးခြင်းဘူးပြီးလို့ရှိရင်ဒီဖန်စီထားတဲ့သတင်းတမားတွေကိုလည်းပြန်ပြန်သိနေတယ်ဆရာနာသိမ်းပြီးချင်းကဆာလို့သတင်းတမားအများစုဟာလူညွန့်အန်ရဲ့ခက်ခဲတွေကြားလာနေပြီးတော့သတင်းချက်လက်ရယူနိုင် င်တွေလည်းရှိပါတယ်။အဲ့ဒီမှာအမေရိကန်နိုင်ငံသားကမာယုတ်မီဒီယာတီထောင်သူဦးနေတန်မောင်လည်းပါပါတယ်။တရားလိုဘက်ကဆွဲချက်မတင်ခင်အမှုရုပ်သိမ်းလိုက်လို့ပြန်လည်လွတ်မြောက်လာတဲ့ဦးနေတန်မောင်ကအနာသိမ့်ခံထားတဲ့ကာလမှာဒရင်သမားတွေအနေနဲ့ကိုယ့်ရဲ့လုံခြုံရေးအတွက်သာမကဘဲနဲ့ကိုယ့်နဲ့နှီးဆက်သူတွေရဲ့လုံခြုံရေးအတွက်ကိုပါစိုးရိမ်ပူပန်နေရတဲ့အချိန်ကြီးဆက်ရတယ်လို့သူကပြောပါတယ်
။သိမ့်ပိုင်းဆိုင်ရာမလုံခြုံမှုကပြည်ဝင်သတင်းကောက်ဒီမှာရှိနေတယ်လို့ဒီပေါ့အကြောင်းကြောင့်ထွက်ပြေးပြီးတော့သတင်းပညာရဲ့နှစ်ဆက်တံပိုးဝဲကြောင့်ပြုတ်နေတဲ့သတင်းသမားတွေရဲ့ပြည်ဝင်မှာကြံခဲ့တဲ့မိသားစုတွေဆွေမျိုးတိုင်းဝိုင်းတွေကိုပါတပ်ဖို့ဖမ်းဖို့ဆိုတဲ့ချိန်ချောက်မှုတွေပါထပ်ပေါ်လာတယ်ဆိုလိုတာကသတင်းလွတ်လပ်ခွင့်လို့မပြောနဲ့ကျွန်တော်တို့ကသတင်းတော့တူအပတ်ရှင်ရက်တီပိုင်ခွင့်သူဒီသတင်းအလုတ်ကိုဆက်လုပ်ပြီးဖြစ်စေမလုပ်ပြီးဖြစ်စေသူ့ရဲ့အသက်ဘေးအန္တရာယ်လုံခြုံစိတ်ချမှုကလုံးဝမရှိအောင်လို့ပြောချင်တယ
်ပြီးခဲ့တဲ့2021ခုနှစ်တုန်းကကမ္ဘာတော်မှာသတင်းသမားရေအတွက်စာရင်းတရားလို့အကျဉ်းချခါတဲ့နှစ်ဖြစ်တယ်လို့သတင်းသမားများကော်ဝေးဆော့ရှော့ရီကော်မတီ CPG ကစီရင်စာထုတ်ပါတယ်ကမ္ဘာမှာသတင်းသမားဖမ်းဆီးခံမှုဒုတိယအများဆုံးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကပြီးခဲ့တဲ့နှစ်ကရက်ခဲ့ပါတယ်အများစုကတော့တက်မတော့ပြိုကွင်းအောင်လို့လှုပ်ဆောင်မှုရစသက်ကြီးပုံမှ905ကကြီးနဲ့တရားစွဲခံပြီးတော့ပြစ်ဒဏ်ချခံခဲ့ကြရတာပါစစ်ကောင်စီဘက်ကတော့သတင်းသမားတွေဖမ်းဆီးခံရတဲ့ဆိုတာဟာသတင်းလုပ်ငန်းကြောင့်မဟုတ်ဘဲနဲ့တည်ဆဲဥပဒေတစ်ခုခုနဲ့ညီစုံလို့နောက်စုဘူးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်လို့ဖမ်းဆီးထောင်ချတာဖြစ်တယ်လို့တုံ့ပြန်ပါတယ်ဒါပေမဲ့လည်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတော့မြို့မသတင်းမီဒီယာတွေလွတ်လပ်စွာရည်တည်နိုင်ဖို့ဟာပိုပြီးတော့ခက်ခဲလာတယ်လို့သတင်းသမားတွေပြည်တွင်းမှာသတင်းရယူဖို့အခြေအနေဟာလည်းပိုပြီးတော့ခက်ခဲအနေနဲ့များလာတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေလည်းတက်ဆက်လိုက်ပါတယ်ကျွန်တော်သားမြင့်ဦးပ
ါမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာကိုသားမြင့်ဦးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်ကမ္ဘာပေါ်ကလူဦးရေ193သန်းနီးပါးဟာရိတ်ခါမလုံလောက်မှုဆူဆူဝဝဖြစ်နေပြီးတော့တစ်နှစ်အတွင်းမှာလူပေါင်းတန်း40တိုးလာတာတိုးလာမှာဖြစ်ကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာတစ်ကဖော်ပြပါတယ်မြန်မာနိုင်ငံမှာလည်းဆီယနာသိမ့်ပြီးတဲ့နောက်နိုင်ငံတော်ဝန်တိုက်ပွဲတွေကြောင်းလာမယ့်လပိုင်းတွေအတွင်းမှာစားလက်ရိတ်ခါမလုံလောက်မဲ့အရေးကိုစိုးရိမ်နေကြရပါတယ်ဒီသတင်းမဲ့ရဲ့စီးပွားရေးအစီအစဉ်မှာမတ်တိန်ကြီးထိုက်တင်ပြထားပါတယ်
ဆန္ဒရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ကမ္ဘာဆန္ဒရိတ်ခါအဖွဲ့ WFP နဲ့ဥရောပသံတမက EU တို့ရဲ့ဆန္ဒရိတ်ခါဆိုင်ရာအချက်တဲများတိုက်ဖြက်ရေးကမ္ဘာလုံးဆိုင်ရာကွန်ရက်နဲ့ဆန္ဒရိတ်ခါလုံခြုံရေးသတင်းအချက်လက်ကွန်ရက် FSIN2 ကကမ္ဘာတလွှားရိတ်ခါအချက်တဲဆိုင်ရာအစည်းအခမ်းစာကိုပြီးခဲ့တဲ့သတင်းပတ်မှာထုတ်ပါတယ်။2021ခုနှစ်အတွင်းနိုင်ငံပိုင်နဲ့နယ်မြေ53ခုအတွင်းကလူပေါင်း193သန်းကြီးပါဟာစားနပ်ရိတ်ခါမလုံလောက်မှုနဲ့ရင်ဆိုင်ရာကြောင်းအစည်းအခမ်းစာကဖော်ပြပါတယ်။ဒီပမာဏဟာဆိုရင်အရင်နှစ်တွေနဲ့နှိုင်းယှဉ်ရင်လူပေါင်းသန်း40နီးပါးတိုးလာတာဖြစ်ပြီးစားနပ်ရိတ်ခါမလုံလောက်မှုဟာပြီးခဲ့တဲ့6နှစ်တက်ကာလအတွင်းတိုးလာနေတဲ့ကိစ္စကိုပေါ်လွင်စေပါတယ်လို့ဖော်ပြထားပါတယ်။ FAO အဖွဲ့ကြီးရဲ့စားနပ်ရိတ်ခါအကျက်တဲဆိုင်ရာအခြေခံသုံးသပ်သူလူကာရက်ဆိုကအခုလိုပြောပါတယ်
။ The main number of the global report is under 93.
ကမ္ဘာလုံးဆိုင်ရာအစည်းအခမ်းစာအရစားနပ်ရိတ်ခါမလုံလောက်မှုနဲ့ရင်ဆိုင်နေရသူ193သန်းရှိပါတယ်။ဒါကစံချိန်ချင်းအရေးအတွက်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကထက်သန်း40ပိုတိုးလာတာဖြစ်ပါတယ်။နောက်ကြောင်းပြန်ကြည့်မယ်ဆိုရင်တော့အခုအရေးအတွက်ဟာဆိုရင်လွန်ခဲ့တဲ့6နှစ်ကရှိခဲ့တဲ့အရေးအတွက်ရဲ့နှစ်ဆဖြစ်ပါတယ်။ဒါကြောင့်အခုကြုံတွေ့နေရတဲ့စားနပ်ရိတ်ခါမလုံလောက်မှုအခြေအနေအလားအလာဟာတကယ်ကိုစိုးရိမ်စရာဖြစ်နေပါတယ်အာဖဂန်နစ္စတန်၊ကွန်ဂိုသမ္မတနိုင်ငံ၊အီသီယိုးပီးယား၊နိုင်ဂျီးရီးယား၊တောင်ဆူဒန်၊ဆီးရီးယားနဲ့ယီမင်တို့လိုပဋိပက္ခရှေ့ချာနေစဉ်နိုင်ငံတွေမှာစားနပ်ရိတ်ခါမလုံလောက်မှုပြဿနာကိုအဓိကကြုံတွေ့နေကြရပါတယ်ကမ္ဘာမှာရိတ်ခါမလုံလောက်မှုအဓိကအကြောင်းရင်းကပဋိပက္ခတွေဆက်ဖြစ်နေတဲ့အချက်ဖြစ်ပြီးနိုင်ငံပေါင်း24နိုင်ငံကလူပေါင်း139သန်းလောက်ကိုရိတ်ခါမလုံလောက်မှုဆူဆူရွရွဖြစ်စေပြီးအဲ့ဒီနောက်မှာတော့ပါကစ္စတန်နဲ့ဟေတီတို့မှလိုစီးပွားရေးမတည်ငြိမ်မှုနဲ့ရာသီဥတုပြောင်းလဲမှုတွေကြောင့်ဖြစ်ပါတယ်2021ခုနှစ်အတွင်းအာဖရိကနိုင်ငံ၈ခုကလူပေါင်း 23.5 သန်းတို့စားနပ်ရိတ်ခါမလုံလောက်မှုရဲ့အဓိကအကြောင်းရင်းကတော့ရာသီဥတုလွန်ကဲဖောက်ပြန်မှုတွေကြောင့်ဖြစ်ပါတယ်အခု2022ခုနှစ်အတွက်ခမန်းချက်မှာတော့ရှေးချလာတဲ့ပြိပခရီးနဲ့ဆက်ဆက်ပြီးအိုးအိမ်စွန့်ထွက်ပြေးရမှုတွေစီးပွားရေးမတည်ငြိမ်မှုတွေနဲ့ရာသီဥတုလွန်ကဲဖောက်ပြန်မှုတွေကြောင့်စားနပ်ရိတ်ခါမလုံလောက်မှုဟာပိုပြီးပြင်းထန်ရှေးချလာမယ်လို့ဖော်ပြပါတယ်ယူကရိန်းစစ်ပွဲကြောင့်ယူကရိန်းတန်းနယ်ချီအိုးအိမ်စွန့်ထွက်ပြေးရတဲ့အချက်အခြေခံစအုံတွေနဲ့အတမွေးဝမ်းကြောင်းအလို့အကိုင်းတွေအကြီးအကျယ်ပျက်စီးခဲ့ရမှုတွေကြောင့်ကမ္ဘာတလွှားစားနပ်ရိတ်ခါမလုံလောက်မှုကိုစိုးစိုးရွားရွားရိုက်ခတ်တက်ရောက်လာမယ်လို့လည်းခန့်မှန်းထားပါတယ်။စားနပ်ရိတ်ခါဆိုင်ရာအခက်အခဲတွေရင်ဆိုင်နေရတဲ့နိုင်ငံအများအပြားကအထူးသဖြင့်ဂျုံနဲ့ဓာတ်မြေဩဇာလိုရိတ်ခါဆိုင်ရာအဓိကကုန်စည်တွေအတွက်ယူကရိန်းနဲ့ရုရှားကိုမှီခိုရတာနဲ့အတူပဲဒေတာရင်းနဲ့ကမ္ဘာအဆင့်အထိပြင်းပြင်းထန်ထန်ရိုက်ခတ်တက်ရောက်မယ်လို့ခန့်မှန်းထားကြပါတယ်။FAO ရဲ့စားနပ်ရိတ်ခါအကျက်တဲဆိုင်ရာအကြီးအကဲသုံးသပ်သူလူကာရက်ဆိုကအခုလိုပြောပါတယ
် There is a likelihood that the number will increase again compared to 2021
2021ခုနှစ်ရှင်ရေအရေးအတွက်ပိုပြီးတိုးလာမယ်အနေအထားမှာရှိပါတယ်တဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလဆီယနာသိမ့်ပြီးနောက်ပိုင်းစိုက်ပျိုးထုတ်လုပ်မှုကျဆင်းသလိုအိုအိမ်စွန့်ထွက်ပြေးရမှုတွေကြောင့်အတမွေးဝမ်းကြောင်းလုပ်ငန်းတွေဆုံးရှုံးကြရပြီးကုလသမဂ္ဂရဲ့စီးရင်တွေအရတိမ့်ချီရှိတဲ့စစ်ဆောင်တွေဟာရိတ်ခါလှူဒန်းထောက်ပံ့မှုတွေကိုအားထားနေကြရပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းတိုက်ပွဲတွေပြင်းထန်ပြီးမြို့တွေရွာတွေလည်းမိရှုဖျက်ဆီးခံရတဲ့အထက်ကချင်းပြည်နယ်တွေစစ်ဆောင်နေကြရသူတွေဟာလည်းလှူဒန်းထောက်ပံ့မှုတွေကိုအားထားကြရပါတယ်။အခုညီပေးနေတဲ့ကလေးဒေတာကတူကတော့ရိတ်ခါအရေးရေရှင်မှာစွန့်ရင်ပွဲဖြစ်တယ်လို့ VOE ကပြောပါတယ်
။ဟုတ်ကျွန်တော်တို့မှာစီပေါင်းထားတာအနည်းတော့ရစလားသာနလားသာ။ဒါမဲ့မိုးရွာတီနဲ့ဒီနောက်ပိုင်းပေါ့မိုးရွာတီနောက်ပိုင်းရဲ့နောက်တစ်ခုကဒီနှစ်ဒီသေးရဒီသေးကြီးတော့တောင်သူတွေများစွာရေသုံးဆက်နဲ့ရေတင်ပြီးစိုက်တာဟုတ်လေက။အဲ့ဒါအဲပိုက်ဖို့အခက်အခဲရှိရဲ့ဒီစီစင်းနဲ့ပဲဆိုရင်လေတွေကသိပ်ပိုက်နိုင်မယ်မသိဘူးအဲ့ဒါဆိုရင်တော့တော်တော်ခက်ခဲခက်ခဲရှိမယ်ဒီလောလောဆယ်တော့ကျွန်တော်တို့တစ်လနှစ်လသာလောက်တော့ခြံပြီးတော့ကြောင်းထားကြပြီးတောင်ကြီးအများစုတွေမှာတော့စာနေကပူခြံသိပ်မချောက်ပေါ့
ဆိုတော့အခုဒီအာဆီယံကလည်းဒီလူဒီစစ်ရှောင်နေအပါဝင်ပေါ့နော်လိုအပ်တဲ့ဒေတာတွေကိုဒီလူသားချင်းစာနာမှုဆိုရိတ်ခါလည်းပါတာပေါ့နော်ဒါတွေပို့နိုင်ဖို့ဆိုပြီးတော့အတော်လေးတိုက်တိုက်တွန်းတွန်းဆွေးနွေးနေပါတယ်လူမှုထောက်ပံ့ရေးအကူအညီဘာတွေရပါသလဲရှင်စစ်ကောင်စီဘက်ကရောနောက်တစ်ခါဒီတခြား NGO တွေဘက်ကရော
ပါကျွန်တော်မအားလို့ NGO ဖွဲ့စည်းကြည့်လို့အခုမှ မရှိဘူးစစ်ကောင်စီဘက်ကလည်းမသိဘူးကျွန်တော်တို့စီကဘယ်လိုပြောမလဲသူကအလုံးငယ်လေးလိုသဘောထားလိုက်တော့ခု15မိုင်နဲ့ဝေးတဲ့ကလေးမျိုးပေါ်ကနေဒီနယ်ဘက်ကိုဟိုအမျိုးပေါ်ရတန်းတဲ့ပုံစံမျိုးပဲဒါအိုးတို့မိုးပါတို့ဝယ်ရင်တောင်သူတို့ကလမ်းမှာပြဿနာမျိုးစုံရှာတော့ပြန်မပြေးရတော့ဘူးမပို့နိုင်တော့ဘူးမပို့ရတော့ဘူးပေါ့ရအဲ့လိုခက်ခဲကြည့်တယ်ဟိုကအချင်းပြစ်လို့ခေါ်တဲ့ဒီဆက်ကြလေးတွေစင်းလေးတွေနဲ့အဲ့ဒီလိုပေါက်သေးလေးတို့အဲ့တော့အာယုံမှုဆိုရဲဒီချင်းတွေလုံလားအဲ့ဒီကတော့ဝေဘူးတယ်ဒါတော့အင်ချင်း2000လောက်အလောက်ကြီးဝေသွားတယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒါတော့ခါပဲကြီးကြီးမားမားရှိပါတယ်ကျန်တာအဝေးကလမ်းပို့တဲ့ဒီအင်နာရှင်တွေရဲ့ဝေပို့တာလေးတွေကိုကျွန်တော်တို့ဒီဟာ live ကြည့်ပြီးတော့အင်ဆန်တွေကိုဝေဝေပြီးလိုတဲ့ဒီကြံပြီးအဲ့လိုပဲလုပ်ပါတယ်ကျွန်တော်တို့
မတ်တန်ကြီးချိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ Digital အသွင်ဖန်တီးထားတဲ့အနုပညာပုံစံမျိုးစုံကိုအလဲအလှယ်လုပ်လို့မရနိုင်တဲ့ NFT တုံကီတွေအဖြစ်နဲ့ online ပေါ်မှာရောင်းဝယ်နေကြပါတယ်။ Eminem, Justin Bieber စတဲ့ကမ္ဘာကျော်တွေကနေစလို့ NFT Digital ပကြီးတွေကိုဒေါ်လာ3000နဲ့ချီပေးပြီးတော့ဝယ်နေကြတာမို့NFT ဆိုတဲ့အကြောင်းကိုမဆုမြတ်မုံကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်ဒီနေ့ခင်မှာ NFT ကိုမသိဘူးဆိုရင်ခင်မမိဘူးလို့ပြောရမယ့်အထင် NFT နဲ့ပတ်သက်တဲ့သတင်းတွေကိုနေ့တိုင်းကြားနေဖတ်နေရပါတယ်ဒါကြောင့်လည်း American ပြည်တော်စု Seattle မြို့မှာdigital အနုပညာလက်ရာတွေအဖြစ်ဖန်တီးထားတဲ့ NFT တွေကိုသာတည်ထောင်ပြသတဲ့ပြလိုက်တစ်ခုကို2022ခုနှစ်ဇန်နဝါရီလမှာဖွင့်ခဲ့ပါတယ်။ Seattle မြို့လယ်ကမှာဖွင့်ထားတဲ့ NFT ပြလိုက်က NFT ဆိုတာဘာလဲဆိုတာလူတွေပို့ပြီးသဘောပေါက်စေဖို့ဖြစ်တယ်လို့ပြလိုက်ပူတွဲတည်ထောင်သူကပြောပါတယ်
။ NFTs are very new which is why we wanted to be able to have a museum
NFT ဆိုတာအခုမှအသက်ဆန်းဖြစ်နေတာမို့လူတွေပို့ပြီးအကျွမ်းဝင်နားလည်နိုင်အောင်ကျမတို့ကမြို့လယ်မှာကြားတိုက်တစ်ခုဖွင့်လင်းပြသချင်တာဖြစ်ပါတယ
်။ NFT ဆိုတာကတော့ Non Fungible Token မြန်မာလိုဆိုရင်အလဲအလှယ်လုပ်လို့မရနိုင်တဲ့ token တွေဖြစ်ပါတယ်။အဲ့ဒီ NFT token တွေက digital အသွင်ဖန်တီးထားတဲ့လက်ရာမျိုးစုံဖြစ်နိုင်ပါတယ်။ပကြီးကားတခြင်းကြပြပပူးအမှတ်ရစရာအခိုက်အတန့် tweet လုပ်ထားတဲ့အကြောင်းအရာစသဖြင့်digital အသွင်နဲ့ရှိနေသမျှကို NFT token တွေအဖြစ်သတ်မှတ်နိုင်ပါတယ်။ NFT လို့နာမည်တက်လိုက်ရင် token တစ်ခုအဖြစ်သတ်မှတ်တာကြောင့်စင်တူနှစ်ခုမရှိနိုင်သလိုအလဲအလှယ်လုပ်လို့လည်းမရပါဘူး။ online ပေါ်မှာသာအယောင်အဝယ်လုပ်နိုင်တဲ့အဲ့ဒီ NFT token တွေကိုအလွယ်ဆုံးနားလည်အောင်ရှင်းရရင်တော့ digital file တွေအဖြစ်နဲ့မြင်နိုင်ပါတယ်။အဲ့ဒီ digital file တွေအယောင်အဝယ်လုပ်သမျှကို online မှာစရင်မှတ်တဲ့ Ethereum blockchain စနစ်ကမှတ်ထားပေးပါတယ်။ဒါကြောင့်ကိုက NFT token တစ်ခုဝယ်လိုက်ပြီဆိုရင်ကိုပြက်မယောင်းတဲ့ရွေး Ethereum blockchain စနစ်မှာဒီ NFT ကိုပိုင်ဆိုင်သူကိုဖြစ်တယ်ဆိုတာစရဲမှတ်ထားမှာဖြစ်ပါတယ်။2015ခုနှစ်လောက်ထဲက NFT ဆိုတာကိုဖန်တီးထားပေမဲ့ Eminem, Justin Bieber စတဲ့ဆိုတော်တွေအပါအဝင်ကမ္ဘာကျော်လူသိများသူတွေက NFT ပကြီးကားတွေကို2022ခုနှစ်နှစ်ဆန်းပိုင်းမှာဒေါ်လာ3000ချီပေးဝယ်ခဲ့တဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်မှာတော့အများအာရုံစိုက်မှုပိုပြီးတော့ရလာခဲ့တာဖြစ်ပါတယ်။NFT နဲ့ပတ်သက်လို့လေးလာစရာအတိတ်အတွေပေါ်နေစေဖြစ်တယ်လို့ Seattle NFT ပြတိုက်တည်ထောင်သူနောက်ကျောက်ကလည်းပြောပါတယ
် It's hard to say where this technology is going to lead us. This is really just the beginning. Anyone that tells you that they're an NFT
ဒီနည်းပညာဘယ်လိုရှေ့ဆက်သွားအောင်မယ်ဆိုတာပြောဖို့ခက်ပါတယ်အခုမှအစပဲရှိပါသေးတယ်တကယ်လို့တယောက်ယောက်က "तू ဟာ NFT ကျွမ်းကျင်သူ"လို့ပြောရင်မမှန်နိုင်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အားလုံးလေးလာနေစေဖြစ်လို့ပါ NFT နဲ့ပတ်သက်တဲ့အတွေ့အကြုံကတိတ်ကိုစောလုံးတဲ့အစ်စ်မှာပဲရှိပါသေးတယ
် NFT တွေဘလောက်ခက်စားနေတယ်လဲဆိုတော့ Christie's လို့ကမ္ဘာကျော်လေးလံတိုက်ကြီးမှာတော့အမှုပညာရှင် People ဖန်တီးတဲ့ Digital NFT ပကြီးကားတစ်ချက်ကိုဒေါ်လာ69တန်းကျော်နဲ့လေးလံပြည့်ရောင်းချနိုင်ခဲ့တဲ့အထည်ဖြစ်ပါတယ်ရင်းနှီးမြှုပ်နှံသူတွေထူးခြားတဲ့ပစ္စည်းတွေကိုဝယ်ဆုရတဲ့ငွေကြေးချမ်းသာကြွယ်ဝသူတွေအတွက် NFT ကနောက်ဆုံးပေါ်စိတ်ဝင်စားစရာဖြစ်နေတာကတော့ညင်မရပါဘူး
Je pense qu'il y a des collectionneurs qui sont intéressés parce que ça leur plaît, parce qu'ils trouvent ça beau.
NFT, အနုပညာလက်ရာတွေဝယ်ယူစုဆောင်နေကြသူတွေထဲမှာဒီလက်ရာကိုစိတ်ဝင်စားလို့ဝယ်သူတွေ၊ကြိုက်လို့ဝယ်သူတွေ၊ယင်းနှီးမြှုပ်နှံစရာတစ်ခုလို့မြင်တဲ့အတွက်ဝယ်သူတွေအမျိုးစုံပါပဲ။တချို့ကလည်း NFT ပိုင်ဆိုင်နေဆိုတာဘယ်လိုမျိုးလဲသိချင်လို့ဝယ်ကြပါတယ်။တချို့ကလည်းအပျော်သဘောဝယ်ကြတာဖြစ်ပါတယ်
။ပြည်သက်နိုင်ငံပါရီမြို့တော်ကဒီလေလံကုမ္ပဏီမှာဆိုရင် NFT ပကြီကားတွေကိုအထူးပြုဒေလန်တင်ရောင်းချနေပါတယ်။ပိတ်ကားပေါ်ဆွဲထားတဲ့ပကြီကားတကားကိုဝယ်လိုက်ရင်လက်ဆုပ်လက်ကပ်ကျနိုင်တဲ့ပကြီကားကကိုယ်စီရောက်လာမှာဖြစ်ပါတယ်။ဒါပေမဲ့ NFT ပကြီကားတစ်ချက်ကိုဝယ်လိုက်တဲ့ဆိုရင်တော့အဲ့ဒီပကြီကားကိုကိုကပိုင်ဆိုင်သွားပြီဆိုတဲ့မှတ်တမ်းဝင်သွားပေမဲ့ပကြီကားကဒီဂျစ်တယ်အသွင်နဲ့ online ပေါ်မှာပဲရှိနေမှာဖြစ်ပါတယ်။တခြင်းကပြအစားတစ်ဖြင့်တခြား NFT တွေကိုဝယ်ရင်လည်းအဲ့ဒီလိုပဲဖြစ်ပါတယ်။ NFT အမှုပညာလက်ရာရဲ့နောက်ထူးခြားမှုတစ်ခုကမိုဘိုင်းခွင့်ဖြစ်ပါတယ်။ကိုက NFT တစ်ခုပိုင်ဆိုင်သွားလို့ပိုင်ဆိုင်ခွင့် ownership ရသွားပေမဲ့အဲ့ဒီ NFT ရဲ့မိုဘိုင်းခွင့် trademark ကတော့ဖန်တီးသူကပဲပိုင်ဆိုင်ပါတယ်။ NFT အရောင်းဝယ်လုပ်တိုင်းမှာမူလဖန်တီးသူကမိုဘိုင်းကရပါတယ်။ပုံမှန်ပကြီကားတစ်ဆက်အရောင်းဝယ်လုပ်တယ်ဆိုရင်တော့ပထမတစ်ခါရောင်းချိန်မှာပဲပကြီဆရာကပကြီကားတန်ဖိုးရပေမဲ့နောက်လက်ဆင့်ကန်ရောင်းချသွားရင်သူနဲ့မဆိုင်တော့ပါဘူး။အခုဆိုရင်နာမည်ကျော်အစိုးရတချို့ကသူတို့ရဲ့ဂီတဖန်တီးမှုတွေကို NFT token တွေအဖြစ်နဲ့ဖန်တီးလာကြပါတယ်။ NFT တွေကိုဝယ်ခြင်းနဲ့ဆိုရင်တော့ NFT ပုံစံမျိုးစုံရောင်းတဲ့ online ဈေးကွက်တွေရှိပါတယ်။တိသက်ပုံစံလက်ရာတွေဖန်တီးရောင်းကြတဲ့ NFT community တွေလည်းရှိပါတယ်။အစောပိုင်းတုန်းကတော့ NFT တွေကိုဝယ်နိုင်ဖို့အတွက်က digital ငွေကြေး cryptocurrency စည်ရင်းရှိဖို့လိုပေမဲ့ကိုယ်ပိုင်ကပ်ကြားနဲ့တန်းဝယ်လို့ရတဲ့ NFT online ဈေးကွက်တွေလည်းအခုရှိလာပါပြီ။Bitcoin လို digital ငွေကြေးနဲ့ NFT မတူညီတဲ့အချက်ကိုဘာဂျူးတက္ကသိုလ်ကစီးပွားရေးဌာနတွဲဖက်ပါမောက်ခကက်တီဇန်းကအခုလိုရှင်းပြပါတယ
် NFTs are a form of a token as I just described but unlike Bitcoin they're non-fungible and that's a key distinction
NFT တွေဆိုတာ token တွေဖြစ်ပါတယ် Bitcoin နဲ့မတူတဲ့အချက်ကအလဲလဲလုံးလို့မရတာပါဒီချက်ကထူးခြားတဲ့ကွဲပြားချက်ပါ Bitcoin တစ်ခုကတခြား Bitcoin တစ်ခုနဲ့တန်မှုအတူတူဖြစ်လို့အစားထိုးအလဲလဲလုံးလို့ရပါတယ်Bitcoin ကိုမတူတဲ့ငွေကြေးယူနေတဲ့အရောင်းဝယ်လုပ်တဲ့ဆိုရင်တော့တန်မှုကဘယ်လောက်လဲဆိုတာအတိအကျသိရနိုင်ပါတယ်။ NFT token ကကြတော့တန်မှုဟာတစ်ခုနဲ့တစ်ခုကွာကြီးကွာနိုင်ပါတယ်။ဒါကြောင့်ဒီ NFT ကိုနောက်ထပ် NFT တစ်ခုနဲ့အလဲလဲလို့အရောင်းဝယ်လုပ်လို့မရပါဘူး။ NFT တစ်ခုချင်းစီက digital အမှုပညာလက်ရာအားကစားအမှတ်တရပစ္စည်းစသဖြင့်တည်တံ့ token တွေဖြစ်ကြပါတယ်
။နိုင်ငံတကာမှာကြော်ကြားသူတွေပါ NFT ဖန်တီးမှုတွေကိုဝယ်ယူနေကြတဲ့အထိ NFT token တွေကခေတ်စားနေပါတယ်။ကိုဖန်တီးသမျှ digital အသွင်ပြောင်းပြီးတော့ NFT အဖြစ်ရောင်းနိုင်ဝယ်နိုင်ပါတယ်။မူလမိုဘိုင်းခွင့်ရှိထားတဲ့ပစ္စည်းတွေကိုမှီညံပြီးတော့ NFT အဖြစ် digital အသွင်ပြောင်းဖန်တီးလို့တရားစွဲခံနေရတာတွေလည်းရှိပါတယ်။ Nike အားကစားပစ္စည်းကုမ္ပဏီကြီးကသူတို့ရဲ့ဖနက်တွေကိုခွင့်ပြုချက်မရှိဘဲ NFT တွေအဖြစ် digital အသွင်ဖန်တီးရောင်းနေတဲ့ online အားကစားဖနက်အယောင်ဆိုင်တစ်ခုကိုတရားစွဲထားတယ်လို့ပြည်သက်နိုင်ငံကစိန်ခံအဝိအထည်နဲ့အတုံးဆောင်ပစ္စည်းကုမ္ပဏီ MS ကလည်းသူတို့ရဲ့နာမည်ကြီး Bargain လက်ကင်အိတ်ကို Metal Bargains လို့ဆိုပြီးတော့ Digital နီးနဲ့အသွေးမျိုးစုံပုံဖော်ခဲ့သူအမှုပညာရှင်ဒီဇိုင်နာကိုတရားစွဲထားပါတယ်ရှင်ကျွန်မဆူမြတ်မော်ပ
ါမဆူမြတ်မော်ရဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မအေးတာနာကျော်စီစဉ်တင်ဆက်ထားတဲ့ကဘာတလွားကထင်ရှားကြော်ကြားတဲ့အမှုပညာရှင်ရဲ့သတင်းတွေကိုစူးစီးတင်ပြထားတဲ့တတ်တရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေကြီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။အမှုပညာရှင်တွေနာမည်ကျော်တွေဖက်ရှင်ဒီဇိုင်းအစံပြတွေဆင်းရင်ပြီးတော့လာရောက်ကြတဲ့မက်ဂါလာရမုံငွေညစာစာပွဲမှာဒီနေ့လည်းသူတဲ့ငါအစံပြတွေရှင်တဲ့ဝတ်စုံတွေကိုတွေ့ရပါတယ်။ပြားရရဲ့ဝတ်စားဒီဇိုင်းဖန်တီးမှုသိပ္ပံရဲ့နှစ်စဉ်ကြီးပါနေကြဖက်ရှင်ပြဝဲဖွင့်ပွဲဖြစ်နေမက်ကာလာကိုကျင်းပနေကြဖြစ်ပြီးတော့ဖိတ်ကြားစရာသိတဲ့မဲ့တက်ရောက်ရတာပါဒီနေ့ပြဝဲခေါင်းစဉ်ကအမေရိကမှာဖက်ရှင်စူးစမ်းမှုဆိုတဲ့ခေါင်းစဉ်နဲ့ဖြစ်ပြီးတော့အမေရိကန်ပြည်သူကဖက်ရှင်ဝတ်စုံတွေရဲ့တမိုင်းကိုမိမောင်းထုတ်ပြထားပါတယ်အခမ်းအနားတက်ရောက်လာတဲ့သူတွေထဲမှာအထူးခြားဆုံးလို့ပြောလို့ရမယ်ဝတ်စုံကတော့ဆွီဒင်ကမင်းသားဖရက်ဒရစ်ရောဘင်ဆန်ဝတ်လာတဲ့စူးရင်နဲ့ဝတ်စုံဖြစ်ပါတယ်ဒီဇိုင်နာအိုင်ရစ်ဗန်ဟာပင်ရဲ့လက်ရာဖြစ်ပြီးတော့ငွေရောင်ဝတ်စုံမှာ9တောင်ပန်လို့ဖြူးဆူးချွန်လိုမျိုးအချောင်းတွေနဲ့တစားဆင်ထားတာပါ reality ရုပ်သံအစီအစဉ်နဲ့ကြော်ကြားတဲ့ Kardashian ညီမတွေလည်းသူ့ရဲ့အမေနဲ့အတူတူအားလုံးရောက်လာတာတွေ့ရပါတယ် Kim Kardashian ကတော့ကွယ်လွန်သူမင်းသမီးကြီး Marilyn Monroe ရဲ့နာမည်အကျော်ဆုံးရွှေရောင်ကိုကျက်ဝတ်စုံနဲ့ဖြစ်ပြီးတော့ဒီဝတ်စုံကိုတော်ဖို့အတွက်သတင်းသုံးပတ်အတွင်းမှာကိုလေးချင်း16ပေါင်ချခဲ့ရတာဖြစ်ပါတယ်အဲဝတ်စုံက2016မှာပြလိုက်တဲ့ခုကဒေါ်လာ48တန်းနဲ့ဝယ်ယူထားရလည်းဖြစ်ပါတယ်။ဒ
တော်အချမ်းသာဆုံး Tesla တက်စကားတစ်ထည် Elon Musk လည်းသူ့ရဲ့မိခင်ဖြစ်သူနဲ့အတူတက်ရောက်လာတာကိုတွေ့ရပါတယ်။ American နိုင်ငံသားရဲ့ဝန်ကြီးဟာ Hillary Clinton ကတော့2020အတွင်းမှာပထမဆုံးအချိန်ဖြစ်နေရောက်လာခဲ့ပြီးတော့သူ့ရဲ့နီညွတ်ရောင်ဝတ်စုံလက်ဝန်းဖက်နဲ့အောက်အနားသားတွေမှာတော့သူ့ရဲ့မိခင်ပါဝင်သူ့ရဲ့ဘဝမှာလေးစားကြည်ညိုရတဲ့ American အမျိုးသမီးအယောက်60ရဲ့နာမည်ကိုရေးထိုးထားပါတယ်။အမေရိကန်အရှိဘက်ခြံရဲ့အော်စကာပွဲလို့တင်စားပြောဆိုတဲ့ဒီခန်းနာကနယူးယောက်မြို့က Metropolitan အမှုပညာပြရရဲ့ရမွန်ငွေရှာခန်းနာဖြစ်ပြီးဒီနေ့တော့ထုံးစံတိုင်းမေလာရဲ့ပထမအုပ်ဆုံးတင်းနေလာနေမှာပြန်ပြီးတော့ကျင်းပနိုင်သွားပါပြီ။တနည်းကတော့ COVID ကပ်ရေးကြောင့်စက်တင်ဘာလကိုပြောင်းရွှေ့ကျင်းပခဲ့ရတာကြောင့်အခုအချိန်တနည်းမပြေခင်မှာဒီပွဲကိုပြန်ပြီးတော့ကျင်းပတာလည်းဖြစ်ပါရဲ့ရှင်။
As man you
Canada ကနာမည်ကြီးဆိုတော့ Jesse Duga သူရဲ့တေးတပြားတဲ့ trap ကိုပြင်ဆင်နေတာပြေခဲ့နေပြီလို့ interview မှာပြောသွားပါတယ်။မေလ3ရက်နေ့တနင်္လာနေ့မှာထုတ်လွှင့်သွားတဲ့ Apple Music One Channel နဲ့ပြေဆုံးမင်းမြန်ငယ်မှာသူပြောသွားတာပါ။
Has that been made public? I don't think there's a date.
Data ရက်တော့မထွက်သေးပါဘူး။အပြည့်အစုံလုံးနေကြပြီဆိုတော့သိပါတယ်။ပြီးခံနေပါပြီလို့ပြောပြီးတော့သူရဲ့တခြင်းတွေအရင်နှားထောင်လို့ကောင်းပါတယ်တဲ့။သူတော်တော်အစိတ်လုံရှားနေပြီးတော့မကြခင်ထွက်လာတော့မှာပါလို့လဲဂျက်စင်ပြူရာကပြောသွားပါတယ်။သူ့ရဲ့အင်တော်ရင်းနဲ့ပတ်သက်ပြီးတော့ပြောတာမှာတော့သူ့အရင်ကထင်ခဲ့တယ်လို့မိမယူလိုက်ရင်သူ့ရဲ့ပြဿနာတွေအားလုံးပြေလည်သွားမယ်ဆိုတာမဟုတ်ဘူးဆိုတာသိလိုက်ရလို့တော်တော်လေးကိုစိတ်တကျခံစားလိုက်ရတယ်လို့လဲသူပြောပါတယ်။ဂျက်စင်ပြူရာကသူ့စိတ်တွေပြိုလဲကျနေချိန်မှာဘာသာတရားကသူ့ကိုဘလို့ထိန်းခုတ်ကူညီခဲ့လဲဆိုတာကိုလဲအင်တာဗျူးမှာပြောသွားပါတယ်။Justin Bieber ဟာသူ့ရဲ့ဇနီးဖြစ်တဲ့ model Hailey Bieber နဲ့ဆယ်ကျော်တဲ့အရွယ်ခန့်ငယ်ငယ်တွေကတွေ့ခဲ့ကြတာဖြစ်ပါတယ်။2018ခုနှစ်မှာသူတို့ဘာသာတည်တဲ့လက်ထပ်ခဲ့ကြပြီးတော့2019မှာတော့တငယ်ချင်းတွေနဲ့မိသားစုတွေရှင်မှာပြန်ပြီးတော့မင်္ဂလာပွဲကျင်းပခဲ့ပါတယ်ရှင
်။Took my crew to Japan, party like Kardashian. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
us. ဒီတက်တဲ့ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ဒီညမပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မဲဇနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့တင်ပြပေးချင်ပါတယ်ရှင်။ဒီသတင်းပတ်ထဲမှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာအာဏာသိမ်းထားတဲ့မြန်မာစစ်တပ်ကိုဖိအားတွေပို့ပြီးတော့တိုးမြှင့်ပေးဖို့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကဒီကနေ့တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာအလုံးရဲ့တရားခဏ်ဟာရွေးကောက်ခံအစိုးရကိုအာဏာသိမ်းယူခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကြောင့်ဖြစ်ပြီးမြန်မာစစ်တပ်ဟာရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုနိုင်ငံတော်ဝန်ကြဲကြဲပြန့်ပြန့်ကျူးလွန်နေတယ်လို့လည်း APHR ကပြောဆိုလိုက်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာသူကိုယ်တိုင်ပါဝင်သဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလုံးဝလစ်လျူရှုပြီးအကြမ်းဖက်မှုကိုဆက်ပြီးတော့ကျူးလွန်နေတာကြောင့်အခုလာမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာစစ်တပ်အဖော်ထိရောက်တဲ့ဖိအားပေးမှုတွေပူးပေါင်းချမှတ်သွားဖို့ APHR အဖွဲ့ကတိုက်တွန်းလိုက်တာဖြစ်ပါတယ်ရှင်။နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုဆွဲဆိုထားတဲ့အာဂရီလိုက်စားမှုတွေကရဟတ်ရင်ငှားရမ်းဝယ်ယူမှုနဲ့သက်ဆိုင်တဲ့အမှုဒီကနေ့နေပြီးတော့အထူးတရားရုံးမှာစစ်ဆေးခဲ့တယ်လို့သိရပါတယ်။ဒီကနေ့အမှုတွေကိုတော့လာမဲ့မေလ16ရက်နေ့မှာထပ်မံစစ်ဆေးဖို့ယုံကြည်ပေးထားပါတယ်ရှင်။ထိပ်တန်းရောက်နိုင်ငံတကာသတင်းတွေမှာဆိုရင်တော့ဒုတိယကမ္ဘာစစ်အောင်ပွဲအထိမ်းအမှတ်ကိုမော်စကိုမှာရုရှားကကျင်းပခဲ့ပြီးတော့နာဇီတွေကိုဖယ်ရှားဖို့ရုရှားကယူကရိန်းကိုတိုက်ခိုက်တာလို့ပြောခဲ့ပေမဲ့အနောက်နိုင်ငံတွေကတော့ရုရှားရဲ့ယူကရိန်းစစ်ပွဲဟာဘလို့မှစင်ကြယ်ပေးလို့မရတဲ့အတလို့ဝင်တိုက်တဲ့စစ်ပွဲအဖြစ်ဝေဖန်လိုက်ပါတယ်ရှင်။တနင်္လာညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်ရှင်။ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lope နဲ့ PJ Elliott တို့ဖြစ်ပါတယ်။ကျွန်မကစုမုံမှာ ဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအစီအစဉ် PPG ည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပျော်ဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။This program has